The Voice of America in Burmese.
Mingla mane kema sha. Washington ni review American tangani. 2020 me la 28 ye. Chetabri ni mane khin season rwe go Myanmar san lo jin mane 6 na yi ga ni 9 na yi thi. Line no meter 24 40 ne 51. Line meter 190 ro ga ni thong lwen pe ni ba bi. ကျမခင်ဗျတပ်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American ပြည်တော်စုမှာ coronavirus ကရောဂါကြောင့်သေဆုံးရသူဟာအခုဆိုရင်တသိန်းနီးပါးရှိနေပြီဖြစ်ပြီးကမ္ဘာတစ်လောမှာတော့သုံးသိန်းခွဲကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American သမ္မတ Donald Trump ကတော့ဒီကရောဂါနဲ့ပတ်သက်ပြီးသတင်းမီဒီယာတွေနဲ့ Democratic Party ကနိုင်ငံရေးသမားတွေကသူ့ရဲ့လှုပ်ဆောင်မှုအတွက်အချက်နဲ့မှားတွေဖြန့်ဝေနေတယ်လို့ဆက်ဆွဲပြောဆိုပြီးသူရဲ့ဒီကာယောဂါဆိုင်ရာကင်တွယ်ပုံကိုခုခံပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံကသူ့နိုင်ငံတွင်းမှာနောက်ထပ်ဒီယောဂါအကူဆက်ခံရသူ49ယောက်ထပ်တွေ့ရပြီးကူးဆက်မှုထိုးတက်သွားတယ်လို့ဗိုလ်တပ္ဖူးနေမှာပြောပါတယ်။ဘရာဇီးလ်ကတော့အမေရိကန်ပြည်ရင်အကူဆက်ခံရသူဒုတိယအများဆုံးဖြစ်လာနေပြီးတရက်ကိုသေဆုံးသူ1000ကျော်9ရက်ဆက်တိုက်ဖြစ်နေတာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။အိန္ဒိယမှာတော့ဗိုလ်တပ္ဖူးနေမှာစံချိန်တင်တော့အခုဆက်ခံရသူ6000ရှိပြီးအခုဆိုအခုဆက်ခံရသူကတသိန်းခွဲကျော်နေပါပြီ။နယူးဇီလန်မှာတော့နောက်ထပ်အခုဆက်ခံရသူထပ်မတွေ့ရပါဘူး။ဗိုလ်တပ္ဖူးနေမှာကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အခုဆက်ခံရသူပေါင်း 5.6 တန်းကျော်ရှိပြီးသေဆုံးရသူက3သိန်းခွဲကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်ဖျက်မြတ်ခြင်းအပြင်လူငယ်အလုပ်သမား6ယောက်မှ1ယောက်ထက်မကအလုပ်မလုပ်နိုင်ပဲဖြစ်သွားကြောင်းနဲ့ဒါဟာအမေရိကတက်ကနိုင်ငံတွေမှာအဆိုးဝါးဆုံးဖြစ်နေတယ်လို့ကုလသမဂ္ဂအလုပ်သမားအဖွဲ့ ILO ကဗိုလ်တပ္ဖူးနဲ့ဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်လောရင်ဆိုင်နေရတဲ့ဒီကာယောဂါကအလုပ်ကင်ပေါ်ဘလို့တက်ရောက်မှုရှိတယ်ဆိုတာကို ILO ကသရုပ်ထမြောက်အစီရင်ခံစာထုတ်ပြန်ခဲ့တာပါ။ COVID-19 ကာယောဂါတန်ကြောင့်အချိန်ပြည့်အလုပ်ပေါင်း305တန်းကမ္ဘာမှာဆုံးရှုံးခဲ့ရတယ်လို့ ILO အကြီးအကဲ Guy Ryder ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာမှာအလုပ်လက်မဲ့ဖြစ်သူအများဆုံးဟာဒီကာယောဂါတန်းအဆိုးဝါးဆုံးခံရတဲ့အမေရိကန်ပြည်ထောင်စုဖြစ်နေတယ်လို့ပြောပါတယ်။ဒါ့အပြင်အသက်15နှစ်ကနေ28နှစ်ကြားလူငယ်အလုပ်သမားတွေအထူးသဖြင့်အမျိုးသမီးတွေအတွက်ပိုပြီးအထည်နာတယ်လို့လည်း ILO အကြီးအကဲကပြောပါတယ်။ဒါကြောင့်အဆိုးရတဲ့အနေနဲ့ပညာရေးဒါမှမဟုတ်လုပ်ငန်းကျွမ်းကျင်အောင်သင်တန်းတွေပေးပြီးဒီလူငယ်တွေအခြေအနေတိုးတက်အောင်ချက်ချင်းတည်တည်တသာလုပ်မပေးနိုင်ဘူးဆိုရင်နောက်ဆယ်စုနှစ်များစွာအထိစီးပွားရေးရခမှုဒဏ်ကိုဆက်ပြီးခံရအောင်မယ်လို့လည်းသတိပေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာရေရှည်စီးပွားရေးဆိုင်ရာထိခိုက်မှုတွေဆွဆွဝါးဝါးခံစားနေရတာကြောင့်သိပ္ပံပညာရှင်တွေရဲ့သတိပေးမှုတွေကိုတခါတလေဂရုမစိုက်နိုင်ဘဲဒီကရောဂါဆိုင်ရာကန့်သတ်ပိတ်ပင်ထားမှုတွေကိုပြန်ပြီးဖြေလျှော့ပေးနေရတယ်လို့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအစိုးရတွေကပြောပါတယ်။အခုလိုရောဂါပြန့်နှံ့မှုအန္တရာယ်ကြီးကပဲကန့်သတ်မှုတွေပြန်ပြီးဖြေလျှော့ပေးနေပေမဲ့လည်းအခုလိုဖြေလျှော့ပေးတာကြောင့်သူတို့နိုင်ငံတွေမှာစီးပွားရေးပြန်ပြီးတိုးတက်မှုရှိမရှိတော့တည်တည်ချာချာမသိကြပါဘူး။ဒါပေမဲ့ဂျပန်မှာတနိုင်ငံလုံးတိုင်းတန်တဲ့အရေးပေါ်အခြေအနေကာလကုန်ဆုံးပြီဖြစ်ပြီးဗြိတိန်မှာဇွန်လ15ရက်ဆိုဆိုင်တွေပြန်ပြီးဖွင့်ပေးဖို့လုပ်နေတယ်လို့ဒူဘိုင်းနဲ့ဟောင်ကောင်တွေမှာလည်းကန့်သတ်ပိတ်ပင်မှုတွေပြန်ပြီးဖြေလျှော့ပေးနေတာကြောင့်စီးပွားရေးဈေးကွက်အတွက်အပြုသဘောဆောင်တဲ့လက္ခဏာတွေ့ရတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ဘရာဇီးလ်သမ္မတဘိုလ်ဆိုနာရိုဟာသတင်းသမားတွေအပေါ်မှာသူ့ကိုထောက်ခံသူတွေရဲ့ပုတ်ခတ်အနိုင်ကျင့်မှုတွေကိုအကာအကွယ်မပေးတဲ့အတွက်သမ္မတအင်ဒိုသတင်းရယူဖို့လွှတ်ထားတဲ့သူ့ရဲ့သတင်းတောက်တွေကိုပြန်ပြီးခေါ်ယူလိုက်ပြီလို့ဘရာဇီးလ်နာမည်ကြီးသတင်းဌာန၄ခုကပြောပါတယ်။ဘရာဇီးလ်ကအကြီးဆုံးသတင်းကွန်ရက် TV Global ပိုင်း Organizio Globo O Globo နဲ့ Vela Economico သတင်းစာတွေနဲ့အတူ TV Bandarian Tiscayo နိုင်ငံထုတ်သတင်းစာကြီးတွေဖြစ်တဲ့Floha DS Polo နဲ့ Estado DS Polo တို့ကပါသမရနန်းတော် Elvorada အတွက်သတင်းယူရာတွေကိုတနင်္လာညကစပြီးရက်ဆိုင်ထားဖို့သဘောတူညီခဲ့ကြတာပါဘရာဇီးလ်နိုင်ငံမှာလူပေါင်း2000ကျော်သေဆုံးခဲ့ရပြီးနိုင်ငံစီးပွားရေးထိခိုက်လာစေတဲ့ Coronavirus ကရောဂါနဲ့ပတ်သက်ပြီးသမရရဲ့ကင်တွယ်ဆောင်ရွက်ပုံမှောင်ယွင်းတယ်ဆိုတော့ဝေဖန်မှုတွေရှိလာပြီးနောက်မှာဘိုလ်ဆိုနာရိုရဲ့နိုင်ငံရေးအခြေအနေမဟန်မဲဖြစ်လာပြီးသတင်းသမားတွေပေါ်တိုက်ခိုက်မှုတွေပြင်းထန်လာတာလည်းဖြစ်ပါတယ်
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမထမသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်းအခြေခံအဆောက်အုံတိစောက်ရေးရင်းနှီးမြှုပ်နှံမှုတွေနဲ့ဆောင်ရွက်မှာအတူတူပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုမြန်မာနိုင်ငံစီမံကိန်းဘဏ္ဍာရေးနဲ့စစ်မှုဝန်ကြီးဌာနနဲ့အစိုးရနိုင်ငံက Infrastructure Asia EI တို့အကြားမေလ29ရက်နေ့ဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့ Infrastructure Asia EI ကမြန်မာနိုင်ငံအတွင်းအခြေခံအဆောက်အုံစီမံကိန်းတွေအတွက်ရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေကိုရှာဖွေရွေးချယ်ပေးသွားမှာဖြစ်ပါတယ်။ AI ကုမ္ပဏီဟာ Enterprise Singapore နဲ့ Singapore ငွေကြေးအာဏာပိုင်အဖွဲ့တို့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီးနိုင်ငံတကာကဆက်လက်ပြီးလုပ်ငန်းရှင်တွေ၊ဗဏ္ဍာရေးအဖွဲ့အစည်းတွေနဲ့နိုင်ငံစုံဖွံ့ဖြိုးတိုးတက်ရေးဘဏ်တွေအကြားအခြေခံအဆောက်အုံတည်ဆောက်ရေးသဘောတူညီချက်တွေရရှိရေးကြားဝင်ဆောင်ရွက်ပေးနေတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။အခုလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံတွင်ဘဏ်လုပ်ငန်းဆိုင်ရာစီမံကိန်းတွေအကောင့်အထက်ဖော်ရမှာအထောက်အကူပြုမှာဖြစ်သလိုမြန်မာနိုင်ငံရေရှည်တည်ထောင်ခံရေးစီမံကိန်းတွေနဲ့ကိုက်ညီတဲ့အခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုဒေတာအချက်အလက်တွေရရှိရေးမှာလည်းအထောက်အကူပြုမှာဖြစ်ပါတယ်။စီမံကိန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက် AI ကဘဏ်လုပ်ငန်းပိုင်းဆိုင်ရာလုပ်ငန်းကြွန့်ကျင်မှုနဲ့အသိပညာတွေမျှဝေပေးသွားမှာဖြစ်သလိုတင့်တော်တဲ့ရင်းနှီးမြှုပ်နှံသူတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေဆက်သွယ်ရှာဖွေပေးတာ၊ငွေကြေးဆိုင်ရာအကြံပေးပညာရှင်တွေကိုခန့်အပ်တာတွေမှာအကူအညီပေးသွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုစင်ကာပူဘက်ကဝန်ကြီးချုပ်ရုံဝန်ကြီးနဲ့ဘဏ္ဍာရေးဒုဝန်ကြီးအဖြစ်တာဝန်ယူထားတဲ့ Andrian Diraja နဲ့မြန်မာနိုင်ငံဘက်ကစီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးစိုးဝင်းကအသီးသတ်တွေအဖြစ်ဆောင်ရွက်ပြီးဗီဒီယိုကတစ်ဆင့်လက်မှတ်ရေးထိုးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်ကမ္ဘာကြီးတစ်ခုကိုတရားစွဲမယ်လို့ချိန်ချောက်ပြီးနောက်တရက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံစက်ဘူးလုပ်ငန်းရှင်တွေကကိုရိုနာဗိုင်းရပ်စ်ကြောင့်ငွေရှင်းပေးဖို့ပြက်ကွက်နေတဲ့နာမည်ကြီးအနောက်တိုင်းဖက်ရှင်ကုမ္ပဏီတွေကိုအပြစ်ပြစ်စင်းနဲ့ထည့်သွင်းမယ်လို့ဗိုလ်တုံးတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထက်ချုပ်နဲ့ပို့ကုန်လုပ်ငန်းရှင်များအသင်း BGME ကဗြိတိန်ကုမ္ပဏီတစ်ခုဖြစ်တဲ့ Edinburgh Woolen Mill EWM အစုကိုမလား9ရက်နေ့မတိုင်ခင်ကတင်ပို့ခဲ့တဲ့အဝတ်ထည်တွေအတွက်တောက်ကြံနေနောက်ဆုံးထားငွေရှင်းပေးဖို့လဲစာရေးသားတောင်းဆိုထားပါတယ်။နောက်တိုင်းဖက်ရှင်ကုမ္ပဏီတွေနဲ့စီးပွားဖြတ်တောက်ဖြစ်ဖို့မရည်ရွယ်ပေမဲ့ဝက်လက်တွေကရောင်းသူတွေအပေါ်ကောင်းပုံဖြတ်တဲ့အနေအထားကိုတုံ့ပြန်ရမယ်လို့လည်း BGME ရဲ့အတင်းချုပ်ဥက္ကဋ္ဌရူဘာနာဟတ်ကရိုက်တာသတင်းဌာနကိုပြောပါရယ်။ကမ္ဘာပေါ်မှာတရုတ်နိုင်ငံပြည်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာအနောက်နိုင်ငံတွေကိုအဝတ်ထည်ဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါရယ်။ပုဂ္ဂိုလ်ရဲ့80ရာခိုင်နှုန်းဟာအဝတ်ထည်ဖြစ်ပြီးအထက်ချုပ်ဆက်ယုံပေါင်း4000ကျော်မှာအမျိုးသမီးအများစုပါဝင်တဲ့အထက်ချုပ်အလုပ်သမား4000ကျော်ကဒီလုပ်ငန်းပေါ်မိခိုနေရတာလည်းဖြစ်ပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဧပြီလအစောပိုင်းမှာအဝတ်ထည်တင်ပို့မှု84ရာခိုင်နှုန်းကျဆင်းခဲ့တယ်လို့သုံးဘီလီယံတန်ဖိုးရှိတဲ့ order တွေဖြတ်သိမ်းဒါမှမဟုတ်ရပ်ဆိုင်းခဲ့ရတယ်လို့အထက်ချုပ်လုပ်ငန်းရှင်တွေကပြောပါရယ်ခင်ဗျာ။ဟောင်ကောင်ဟာတရုတ်နိုင်ငံရဲ့လက်အောက်မှာလွတ်လပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်မရှိတော့သလိုအမေရိကန်ပြည်ထောင်စုကပေးထားတဲ့အခွင့်အရေးတွေနဲ့မထိုက်တန်တော့ကြောင်းအမေရိကန်ကွန်ဂရက်ကိုအစီအခံခဲ့ပြီလို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကဗုဒ္ဓဟူးနေ့ကပြောပါရယ်။ဝန်ကြီးပွန်ပီယိုရဲ့ပြောကြားချက်ဟာအမေရိကန်နိုင်ငံကဟောင်ကောင်ကိုပေးထားတဲ့ကုန်သွယ်ပတ်ဆိုင်ရာအထူးအစည်းအတန်းကိုရပ်ဆိုင်းဖြစ်ဖို့စဉ်းစားနေတာကိုအရေးမွတ်ဖော်ပြလိုက်တာလည်းဖြစ်ပါရယ်။တရုတ်မျိုးသားပြည်သူ့ကွန်ဂရက်ကဟောင်ကောင်ဆိုင်ရာမျိုးသားလူကြီးဥပဒေတရက်ကိုတစ်ဖက်သက်ပြဋ္ဌာန်းမယ်လို့ကြေညာပြီးဝန်ကြီးပုံပီဝါအခုလိုပြောလိုက်တာပါ။အဲဒီလူကြီးဥပဒေကဗြိတိန်နဲ့တရုတ်တို့လက်မှတ်ရေးထိုးခဲ့တဲ့ဟောင်ကောင်လွှတ်ပြောင်းရေးဆိုင်ရာစာချုပ်မှာအမခန်ထားရှိတဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အခွင့်အရေးကိုထိရောက်စေမှာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်နိုင်ငံကစာတာပရိတိမှာတည်ပြုဖို့စီစဉ်ထားတဲ့ဟောင်ကောင်လူကြီးဥပဒေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်တဝါနေရာတော်တော်များများမှဗုဒ္ဓဦးနေကဖြစ်ပွားခဲ့ပါတယ်။လူထောင်ပေါင်းချီပါဝင်တဲ့အဲ့ဒီဆန္ဒပြပွဲတွေကိုဟောင်ကောင်ရတပ်ဖွဲ့အင်အားထောင်ချီသုံးပြီးရေကောင်းရီတွေဖြန်းလူစုခွဲခဲ့ပြီးတဲ့နောက်ဆန္ဒပြသူလူ300ကိုဟောင်ကောင်ရတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံကအဝေးဒေသရုံငယ်တစ်ခုကိုတည်ဆောင်သွားမဲ့အာကသစူးစမ်းလေ့လာရေးရည်စင်းကိုအင်္ဂါကျုပ်ကိုဇူလိုင်လအတွင်းမှာလွှတ်တင်ဖို့ရည်မှန်းထားတယ်လို့တရုတ်အာကသသိပ္ပံနယ်နည်းပညာကော်ပိုရေးရှင်း CASC ကပြောလိုက်ပါတယ်။ဒီထီယန်ဝမ်လို့အပြည့်ပေးထားတဲ့အာကသရင်ကိုအင်္ဂါကျုပ်ပတ်လန်းတစ်ဝိုက်ကိုတင်လွှတ်မှာဖြစ်ပြီးအဝေးဒေသစူးစမ်းလေ့လာရေးဆေးရုံကတစ်စီအင်္ဂါကျုပ်မျက်နှာပြင်ကိုစူးစမ်းလေ့လာသွားဖို့စီစဉ်ထားပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်ယက်တည်မှုကိုအခိုင်အမာပြလိုတာအပြင်ပြန်ပြန်အမေရိကန်နိုင်ငံကိုအမိလိုက်ဖို့ကြိုးစားတဲ့အနေနဲ့ဒီစီစဉ်မှာတရုတ်နိုင်ငံကအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရင်းနှီးမြှုပ်နှံထားတာပါ။တရုတ်နိုင်ငံရဲ့အာဂါသစူးစမ်းလေ့လာရေးအစီအစဉ်တွေထဲဒီအင်္ဂါဂျိုစူးစမ်းလေ့လာရေးစီမံကိန်းလည်းပါဝင်တယ်လို့လက္ခဏာပေါ်တရုတ်အာဂါသရင်မှုတွေဆေးလွှတ်သွားဖို့နဲ့2022ခုနှစ်မှာအာဂါသစကန်တည်ဆောက်နိုင်ဖို့လည်းပါဝင်ပါတယ်။ နောက်ပေါ်မှာလည်းအလားတူစူဇန်လီလာမှုမျိုးကိုမနစ်တုံးကတရုတ်တို့ပြုလုပ်ခဲ့ပူပါရယ်ဝေဒီစူဇန်လီလာရဲ့ရေငယ်တစ်စင်းကိုလာရဲ့တစ်ဖက်မျက်နှာပြင်အမှောင်ချမ်းကိုပို့လို့စူဇန်နာတရုတ်နိုင်ငံကပထမဆုံးပဲဖြစ်ပါရယ်ခင်ဗျာကြတဲ့ဗရိနေမနပိုင်အောင်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးအထူးသဖြင့်မိုးဆဲကုန်သွယ်ရေးမှာမမျှတတာရရှိနေလို့ရှမ်းပြည်နယ်အစိုးရနဲ့ယူနန်အာဏာပိုင်တွေဒီအပိုင်းတွေးဆဆွေးနွေးဖို့ရှိရဲဆိုတဲ့အကြောင်းတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါရှမ်းပြည်နယ်အစိုးရဖွဲ့ရင်နဲ့တရုတ်ယူနန်အစိုးရမေလ28-28လောက်မိုးဆဲမြို့မှာတွေ့ပြီးနယ်စပ်ကုန်သွယ်ရေးကိစ္စဆွေးနွေးဖို့ပြောထားပေမဲ့တရုတ်ဘက်ကရက်ရွှေဆိုင်လိုက်လို့ဒီအပိုင်းတွင်းတွေးဆသွားမယ်လို့သိရပါတယ်အမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုပမာဏနေရိုင်းရှိနေရာကြောင့်မူဆယ်ကုန်သွယ်ရေးဟာအရင်5နှစ်ကတည်းပိုများလာတာမှန်ပေမဲ့မြန်မာတရုတ်ကုန်သွယ်ရေးမမျှတတာရေးပိုများလာလို့ဒါကိုဖြည့်ရှင်းဖို့လှုံ့ဆော်နေရလို့ရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်ဝင်ကပြောပါတယ
်။ယူနန်ပြည်နယ်အုပ်ချုပ်ရေးမှူးကဒီနေ့အကြောင်းပြန်တော့သူတို့ကရေးပေါ်ကိစ္စတခုနဲ့ရက်ရှိဆိုင်ဆိုင်တယ်။တွေအောက်ရှိမှာပြဿနာတွေအခက်အခဲတချို့ရှိတယ်။ဒီအရှိတဲ့အခက်အခဲအချို့ကိုသွားဖြည့်ရှင်းပေးရမှာရှိရဥမာကိုယ်ကကားတွေတိတ်နေရတပတ်ကနေစီစီမှုတွေအရင်တင်းတင်းကြက်တဲ့အခါကျတော့မမြတာမှုတွေဖြစ်တာအဲအလိုလိုစစ်တီးတွေလွတ်ပြရတာပေါ့
ဖယဲတခွားယာတီကပြီးသွားပေမဲ့အခုလာမဲ့တရသည်အတွက်ဆူညွှဲရည်လည်းလွတ်သွားမယ်လို့ဝန်ကြီးဦးစိုးညွန့်ဝင်ကပြောပါတယ်တရုတ်အစိုးရက COVID-19 ကာကွယ်ဖို့မေလ5ရက်ကတည်းကမြန်မာနဲ့နေဆက်လူဝင်ထွက်ကိုတားမြစ်ပြီးအရေးယူမဲ့အမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်မူဆယ်နေဆက်ကုံသွယ်ရေးကကြံတဲ့နေဆက်ကုံသွယ်ရေးထက်ကုံသွယ်မှုပမာဏများပါတယ်။အရင်ကရှိပြီးသားတရုတ်ကုံသွယ်ရေးအတားအဆီးတွေမှာ COVID-19 နောက်ဆက်တွဲအတားအဆီးတွေပိုလာလို့ပြီးခဲ့တဲ့နှစ်ကတည်းကဒေါ်လာတန်30လောက်မြန်မာဘက်ကပို့ကုန်ရောကျသွားတယ်လို့ဆိုပါတယ်။စီးပွားကူတန်းပြည်အောင်စုဝန်ကြီးကလည်းမူဆယ်နေဆက်ကုံသွယ်ရေးကိစ္စကိုဖိဖိစီစီနဲ့ပြည်လဲအောင်လုပ်စီခြင်းပုံရရတယ်လို့အစိုးရနဲ့နေဆက်တဲ့ကုံသွယ်အတိုင်းဝန်ကပြောပါတယ်။အခုမူဆယ်ကျင်းစန်းကြော့မှာမြန်မာတရုတ်ကုန်သွယ်ရေးလမ်းတစ်ခုကိုရွာ9ရွာကိုဖြတ်ပြီးထပ်ဖောက်ဖို့နှစ်နိုင်ငံညှိနှိုင်းနေပါတယ်။ဒီလမ်းဖောက်ပြီးရင်တော့အသွားပြန်လမ်းဖြစ်တဲ့အတွက်ရင်ပိတ်စုရာတွေကိုအထိုက်လျောက်ဖြည့်ရှင်းနိုင်မှာပါ။အစားတို့ရင်မောင်းနေပဲတရုတ်ပြည်ရဲ့ဝင်ခွင့်ကိုပယ်ဖျက်ဖို့နေဆက်စည်းကမ်းချက်တွေတရုတ်ဘက်ကဖြည့်လျှော့ပေးဖို့ပြီးတော့တရုတ်ဘက်ကိုနေရိုင်းကူးနေတဲ့မြန်မာတွေဝင်ငွေရဖို့အတွက်လည်းအစိုးရကဆွေးနွေးပေးဖို့မူဆယ်စံကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကအကြံပြုပါတယ်။
တို့ပြန်ကြတယ်ဘယ်လိုကစားမှာဖြစ်နေမှာတော့ကိုယ်ကြီးကြားတယ်ဒီကမတော်တော့ရတယ်လူတွေကမလုပ်ရဘူးဆိုတော့ဖိတ်လိုက်တဲ့ကူဆယ်ပြောတာလက်ထုတ်ကစားကြီးရတယ်ငါးရက်သားမှာလုံးလက်ပဲဖြစ်သွားအဲ့ဒါတွေကိုကြိုးစားချင်ပါတယ်
မြန်မာရှေ့မြောက်နယ်စပ်ကုန်သွယ်ရေးကိစ္စကိုယူနန်ပြည်နယ်ကူမင်းကမြန်မာကောင်စစ်ဝန်အရာရှိရေးနဲ့ယူနန်စီးပွားရေးဌာနတောင်းရှိသူတွေမေလ20ရက်မှာဆွေးနွေးခဲ့ရပါအဲ့ဒီနေ့ညနေပိုင်းမှာပဲမြန်မာတရုတ်သမ္မတနှစ်ဦးဖုန်းနဲ့ဆက်သွယ်ပြီးနယ်စပ်ကုန်သွယ်ရေးကိစ္စရဲဝန်းနဲ့ပူလာမစီမံကိန်းကိစ္စတွေကိုဆွေးနွေးကြပါတယ်မေလ27ရက်မှာလည်းရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးနဲ့ယူနန်ပြည်နယ်လင်းချိုင်းခရိုင်ဒုမြို့တော်ဝန်တို့ချင်းရွှေဟော်မြို့မှာတွေ့ပြီးကိုဗစ်ကာလနဲ့ကိုဗစ်အပြီးတရုတ်ရဲ့ကုန်သွယ်ရေးကန့်သတ်ချက်တွေဖိရှော့ပေးဖို့ထပ်ညှိနှိုင်းခဲ့ရပါကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့ရပ
ါ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရခိုင်နဲ့ချင်းပြည်နယ်တွေကကြေးရွာတွေမှာဒီရပိုင်းတွင်ဇက်တိုက်ဆိုသလိုမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့တုံ့ပြန်သံတွေကိုနားဆင်ရမှာပါကျွန်မအင်ဂျင်နိုင်ပါရှင်မေလ26ရက်နေ့ကပဲနယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကာကျေးရွာမိရှို့ဖျက်ဆီးခံရပြီးအိမ်ခြေပေါင်း200လောက်ပျက်စီးသွားတဲ့အခြေအနေကိုဂျိုဒူးကနေရိုက်ယူထားတဲ့ဓာတ်ပုံတွေထုတ်ပြန်ပြီးဘယ်သူလုပ်တယ်လဲဆိုတာမြန်မာဆိုရအနေနဲ့ဗလိုက်မှုမရှိဘဲစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမေလ26ရက်နေ့မှာပဲချင်းပြည်နယ်ပလောဝမြို့နယ်အောက်မီလဝကျေးရွာလဲမိရှို့ခံရတဲ့အတွက်အင်ချေပေါင်း40လောက်ပျက်စီးဆုံးရှုံးသွားတယ်လို့ဒေသခံရွာသားတွေက VOA ကိုပြောပါရတယ်။အခုလိုမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာရွာတွေဇက်တိုက်မိရှို့ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့ဘယ်သူလက်ချက်ဖြစ်တယ်လဲဆိုတာအတိအကျမသိရသေးပေမဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ပုံမှန်ကျင့်သုံးတဲ့နည်းဗျူဟာတစ်ခုဖြစ်တာကတော့ထင်ရှားကြောင်း HRW Asia Pacific ဆိုင်ရာတာဝန်ခံ John Sifton က VOA ကိုပြောပါတယ
် The burnings of villages in Rakhine State and the other
ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံရဲ့အခြားဒေသတွေမှာစစ်တပ်ရဲ့တိုက်ခိုက်မိရှို့ဖျက်ဆီးမှုတွေဟာတသမတ်တည်းဖြစ်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုထိန်းချုပ်လို့မရဘူးဆိုတာကိုပြနေပါတယ်။ဒီလိုစစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုလုံးဝမရှိသလိုအရက်ဖက်ကလည်းထိန်းချုပ်နိုင်မှုမရှိပါဘူး။ဒီလိုမိရှို့မှုတွေဟာ ဆစ်စင်ရေးတွေမှာညှဉ်းပန်းနှိပ်စက်အနိုင်ကျင့်မှုတွေကိုကျူးလွန်လေးရှိတဲ့မြန်မာစစ်တပ်ရဲ့မှတ်တမ်းလေးဖြစ်ပါတယ်လို့ John Sifton ကပြောသွားတာပါ။တစ်ဖက်မှာလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကစစ်ရာဇဝတ်မှုကျူးလွန်တာမျိုးရှိတယ်ဆိုတာကိုတော့သူကပြောပါတယ်။အလားတူ Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်တွေမှာရွာတွေမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေကိုစောင့်ကြည့်နေကြောင်းအဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံ Francisco Banscomsmi က VOA ကိုခုလိုပြောပါတယ
်။ With respect to the recent reports, we haven't commented on those, haven't been able to independently verify them.
မကြတဲ့တွေကထွက်လာတဲ့အစီရင်ခံစာတွေနဲ့ပတ်သက်လို့ဘယ်သူတွေကျူးလွန်တယ်လဲဆိုတာအမိခိုကင်းကင်းနဲ့စုံစမ်းအတည်ပြုနိုင်ခြင်းမရှိသေးတာကြောင့်မှတ်ချက်တော်မပေးနိုင်သေးပါဘူး။ဒါပေမဲ့ထင်ရှားတာကတော့မြန်မာစစ်တပ်ဟာရခိုင်ပြည်နယ်အတွင်းစီးပွားရေးအရဝင်ရောက်တိုက်ခိုက်မှုတွေကိုနှီးပြူဟာတပုံစံနဲ့လုပ်ခဲ့တယ်ဆိုတာဂျိုဒူတပ်ပေါ်အထောက်အထားတွေအရာပဲဖြစ်ဖြစ်တွစ်ဆုံမေးမြန်းမှုတွေကပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ဟိုးရင်ကလေးကအစီရင်ခံစာထုတ်ပြန်ထားပါတယ်ဒါကြောင့်ပြစ်တံကနေကင်းလွခွင့်ရနေတဲ့မြန်မာစစ်တပ်အနေနဲ့ဒီလိုပြစ်မှုကျူးလွန်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုတာကတော့အံ့ဩစရာမရှိပါဘူး။တာဝန်ခံမှုအတွက်နိုင်ငံတကာအတိုင်းဝိုင်းကမြန်မာစစ်တပ်ကိုဟန်တားနိုင်မှုမရှိမချင်းဒီလိုပြစ်မှုတွေဆက်ပြီးဖြစ်နေမှာပါလို့ Francisco Banscomsmi က VOA ကိုပြောသွားတာပါ။မေလ16ရက်နေ့ကမီးရှို့ခံရတဲ့မြောက်ဦးမြို့နယ်လက်ကာကျေးရွာကိစ္စဟာပြည်သူလူထုကြားမှာတက်မတော်ကိုအထင်လွဲမှောက်အောင်လှုပ်တာဖြစ်ပြီးအေးအေးလက်နက်ကင်အဖွဲ့ကတမင်မီးရှို့ခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုတုံ့ပြန်ပြောဆိုထားပါတယ်။ဒါကြောင့်ဘသူတွေကျူးလွန်တယ်လဲဆိုတာစုံစမ်းအရေးယူနိုင်ဖို့မြန်မာအစိုးရရောစစ်တပ်ကပါနိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကိုခွင့်ပြုဖို့လိုအပ်နေကြောင်း HRW Asia Pacific ဆိုင်ရာတာဝန်ခံ John Sifton ကပြောပါတယ
်။ We have no faith that the Burmese government has the capacity or the willingness to investigate abuses what we've been saying for years
မြန်မာဆိုရနေနဲ့အခုလိုဥပဒေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်စွမ်းဒါမှမဟုတ်စုံစမ်းစစ်ဆေးဖို့လူလူလာလာရှိမယ်ဆိုတာမျိုးကျွန်တော်တို့ယုံကြည်မထားပါဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းက HRW နေနဲ့ပြောလာတာကမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးဖိနှိပ်မှုတွေစစ်ရာဇဝတ်ကျူးလွန်မှုတွေကိုနိုင်ငံတကာစနစ်နဲ့အညီစုံစမ်းစစ်ဆေးဖို့မြန်မာဆိုရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒီအတွက်လည်းမြန်မာနိုင်ငံဆိုင်ရာရန်ဒီယာတွေကိုလူခွင့်ရေးကောင်စီကတီထောင်ခဲ့ပြီးဖြစ်ပါတယ်။ကုလသမဂ္ဂမှာဒီလိုစုံစမ်းစစ်ဆေးမှုတွေအတွက်ကြွမ်းကျင်သူတွေရှိတယ်လို့လုတ်ပိုင်ခွင့်လည်းရှိပါတယ်။မြန်မာစစ်တပ်အနေနဲ့ကုလသမဂ္ဂရဲ့လုတ်ပိုင်ခွင့်ကိုအတိမတ်ပြုပြီးစုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုသင့်ပါတယ်လို့ John Sifton က VOA ကိုပြောသွားတာပါရှင်
။မေလ22ရက်နေ့ကစတင်ပြီးထိုင်းနိုင်ငံကမြန်မာအလုံသမားတွေရာနဲ့ချီနေရပြန်ကြရမှာ3ရက်အတွင်း 2,000 ကျော်လောက်ရှိသွားပါပြီ။နေရပြန်တွေကိုကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးပြီးမှတက်ဆိုင်ရာဒေသတွေကိုပို့ပေးနေတယ်လို့ကရင်ပြည်နယ်လွှတ်တော်အမတ်တုံးဦးကပြောပါရယ် AFP သတင်းတပုတ်ကိုပြောပြပေးပါမယ်ထိုင်းနိုင်ငံမှာအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ဖို့မြန်မာတန်ယုံကိုဆင်းရင်ပေးထားတဲ့အရေးအတွက်က 3,000 ကျော်လောက်ရှိပြီးတန်ယုံကိုဆင်းရင်ပေးဖို့လက်လန်းမမီတဲ့ဒေသကလူတွေကတော့တက်ဆိုင်ရာဒေသခွင့်ပြုချက်တွေနဲ့နေရကိုပြန်လာနေကြပါတယ်ပြန်လာရတဲ့အကြောင်းရင်းကိုရွှေပြောင်းမြန်မာအလုံးသမားတဦးဖြစ်တဲ့မဝေဝေခိုင်ကအခုလိုပြောပါရယ
်အလုတ်ကိုင်ကမကောင်းတော့ဘူးအိုဒီဆိုလည်းမပေးတော့ဘူးအိုဒီချိန်ကိုအလကားလုပ်ပေးရတယ်နောက်အခန်းကြီးလည်းဈေးကြီးတယ်အမှန်နေလို့မရတော့လို့ပြန်လာတယ
်ပြည်ပနိုင်ငံတွေမှာကိုရိုနာကပ်ရောဂါကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့လမ်းညွှန်ချက်တွေနဲ့အညီနိုင်ငံသားရေးဝန်ကြီးဌာနကတက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးပြန်လည်ခေါ်ယူနေတာပါမြောက်ဒီဘက်ကဝင်လာသူတွေကိုကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးပြီးမှသက်ဆိုင်ရာဒေသတွေကိုပို့ပေးမှာဖြစ်ကြောင်းကရင်ပြည်နယ်လွှတ်တော်အမတ်ဦးတန့်စင်အောင်ကအခုလိုပြောပါဗျ။
အဲ့တော့ဒီခုလက်ရှိကျွန်တော်တို့ထိုင်းကနေပြီးတော့ပြန်လည်ဝင်ရောက်လာတယ်ကျွန်တော်မြန်မာရှုပ်ထောင်လုပ်သမားများတွေအားလုံးရဲ့ဒီ COVID-19 နဲ့ပတ်သက်တဲ့ဒါနမူနာတွေယူပြီးတော့အားလုံးစစ်ဆေးမယ်စစ်ဆေးပြီးတော့သူက negative ဖြစ်တယ်ဆိုတော့မှသာလေသက်ဆိုင်ရာဒေသအသီးသီးကိုကျွန်တော်တို့ပြန်လည်ပြီးတော့ပို့ဆောင်ပေးသွားမှာဖြစ်ပါတယ်
။ကိုရိုနာအရေးပေါ်ကာလညမထွက်ရအမိန့်နဲ့နယ်မြေဖြတ်တန်းခွင့်တွေပိတ်ပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာအလုံသမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့မေလ22ရက်နေ့ကစပြီးနေရပြန်ခွင့်ပေးခဲ့တာပါနေရပြန်တွေကိုမြန်မာဘက်ကအထူးအစီအစဉ်နဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးရမှာစစ်ဆေးပြီးတဲ့လူ200ကျော်ကတော့ရောဂါပိုးမတွေ့ရဘူးလို့ကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ်လက်ရှိမှာနိုင်ငံသားပြန်တွေရှိကပဲရောဂါပိုးပါလာတာမျိုးရှိတာကြောင့်နိုင်ငံသားပြန်တွေကို Quarantine Center တွေမှာထားပြီးစောင့်ကြည့်နေတာပါမြန်မာနိုင်ငံမှာမေလ25ရက်နေ့နောက်ဆုံးထုတ်ပြန်ချက်တွေအရကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရသူလူနာစုစုပေါင်း203ဦးရှိသွားပြီဖြစ်ပြီးရောဂါကြောင့်သေဆုံးသူ6ဦးရှိပါတယ်ခင်ဗျာ ကျွန်တော်ငြိမ်းချမ်းပါ
ကျမခွန်ညိုပါရှင်ထိုင်းနိုင်ငံဂရာဗီကန်ဂျေကနေ VOA သတင်းတောက်စတိဆန်ဖို့သတင်းပေးပို့ထားတဲ့ COVID-19 ကပ်ရောဂါဘေးအတွင်းငွေကြေးအခက်အခဲနဲ့ရင်ဆိုင်နေကြရတဲ့ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းအခြေအနေကြောင်းပြောပြပေးမှာပါထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းဝင်ငွေဟာတိုင်းပြည်အသရင်ကုန်ထုတ်လုပ်ငန်းရဲ့20ရာခိုင်နှုန်းဝန်းကျင်ရှိတာပါအသွားလာတွေကန့်သက်ထားတာကြောင့်ခီးသွွားလုပ်ငန်းကအလုပ်သမားတွေဟာစုဆောင်းထားတာတွေကုန်သွားပြီးအကျွေးတင်လာတဲ့အတွက်အခက်အခဲပေါင်းများစွာနဲ့ရုန်းကန်နေကြရပါတယ်။အသွားလာကန့်သက်ထားတဲ့ကာလအတွင်းအထူးသဖြင့်ခီးသွွားလုပ်ငန်းကနေစားအလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ကုန်ကြပြီးအစာဒါနပြုတဲ့နေရာတွေမှာလူတွေပိုများလာပါတယ်။ရက်ွက်ထဲကစီးပွားရေးလုပ်ငန်းရှင်တွေဟာအစိုးရကပေးနိုင်တဲ့အကူအညီမှာတတ်နိုင်သမျှပူးပေါင်းပါဝင်လာကြပြီးလိုအပ်နေသူတွေအတွက်မရှိမဖြစ်အခြေခံပစ္စည်းတွေနဲ့အစားအသောက်တွေကိုဝေငှပေးကြပါတယ်။ Rod Chain Chu San Khu ကမန်နေဂျာတယောက်ပါ
ตอนนี้ที่เห็นชัดๆก็เป็นพนักงานบริการโรงแรม
เฮโฮเทลรีเปลี่ยนพื้นโบအခုထိတော့ခွင့်မပြုသေးတော့ဝန်ထမ်းတွေအားလုံးအလုပ်ပြုတ်ကုန်ကြတာတွေ့နေရပါတယ်။စားသောက်ဆိုင်တွေကသပွဲထိုးတွေအထူးသဖြင့်အသားခင်ဆိုင်တွေမှာလူတွေကထိုင်ပြီးတော့စားသောက်လို့မရတဲ့အတွက်ပေါ့။ဒါပြင်ဘားတွေနဲ့အရက်ဆိုင်တွေအကုန်လုံးကလည်းပိတ်ထားတော့မှာပဲလို့သူကပြောပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ချက်ကိုဂျွန်လကုန်အထိတိုးထားတာကြောင့်လဲဆိုင်တွေမှာလူဝင်နေတဲ့အတွက်လုပ်ငန်းအများအပြားရဲ့ဝင်ငွေပေါ်အကြီးအကျယ်ထိခိုက်လာနေတာပါ။စားသောက်ဆိုင်တစ်ခုကစဖို့မှုအိုရာချွန်လို့တာသမီမြေးတွေနဲ့အိမ်နောင်စုကြီးကမိခင်မျိုးတွေအနေနဲ့လဲကျမ်းမာသည်ဖြစ်စေဖြားနာသည်ဖြစ်စေအိမ်မှာပဲနေဖို့ရွေးစရာအခြေအနေမရှိပါဘူ
းဒါမတော့
အိမ်မှာပဲနေရင်ဝင်ဝင်မရှိတော့အိမ်ကမထွက်လို့မရပါဘူးတခါတရံစုထားတာလေးတွေနည်းနည်းပါးပါးနဲ့နွားနို့ဝယ်ဖို့မြီးတွေအတွက်ကလေးအတွင်းကန်တွေဝယ်ဖို့လိုအပ်ပါတယ်မြီးနှစ်ယောက်ကိုကျွေးဖို့လဲလိုပါတယ်လို့သူကပြောတာပါတချို့အဆိုတော်တွေနဲ့ဂီတပညာရှင်တွေကတော့အခုလိုအချိန်အားရှိကြအလုပ်သစ်တွေဖန်တီးဖို့အခွင့်အရေးရလာပါတယ်။လူကြိုက်များတဲ့ဂီတပညာရှင် Tripia Sack ကလူနည်းနည်းလေးကိုပဲတီးခတ်ဖျော်ဖြေနေတော့မယ်အစားသူ့ရဲ့ live ဂီတဖျော်ဖြေခန်းကိုပရာဟိတစိတ်အရင်ခံနဲ့ပကြီးပြခန်းအဖြစ်ပြောင်းလဲလိုက်ပါတယ်။ပကြီးပြခန်းကရောင်းရတဲ့ငွေတွေနဲ့ကိုဗစ်ရောဂါသည်တွေနဲ့သူတို့ရဲ့မိသားစုတွေကိုကူညီဖို့သူကလှူဒန်းသွားမှာပါ
။ကိုမီဖာမ်คาดหวังว่าส่วนของงานด้านดนตรี
เช่าဖြောပြေးရေးလုပ်ငန်းတွေမှာဘလူးစီမင်းကန့်သက်ချက်တွေရှိလာမယ်ဆိုတာအပြတ်မပြောနိုင်တော့ဂီတလုပ်ငန်းအပေါ်မှာတိတ်ပြီးတော့မျောလင့်မထားတော့ပါဘူးဒါကအခုမှစရတဲ့လုပ်ငန်းတွေလည်းဖြစ်တော့ဒီအခုလုပ်နေတဲ့ပကြီလုပ်ငန်းမှာကျွန်တော်တို့ရဲ့နေရာလေးတစ်ခုရအောင်လုပ်နိုင်မယ်လို့ထင်ပါတယ်လို့သူကပြောပါတယ်ထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့ရှေ့တိုးဆောင်ရွက်လာတဲ့အချိန်ကိုဗစ်ရောဂါဖြစ်နှုန်းလဲရော့ကျလာချိန်မှာနေစားအလုပ်သမားတွေရဲ့လူနေမှုဘဝတွေကတော့ရှေ့ဆက်ပြီးဘာဖြစ်မဲဆိုတာမရေမယာအဖြစ်နဲ့ပဲရှိနေပါသေးတယ်ရှင်ကျွန်မခွာညိုပါ
ဘရာဇီးနိုင်ငံအမေဇုန်မြေကြီးတတော်ကြီးတဲ့က Trinity Sniders 3 United လို့ခေါ်တဲ့ထိုင်းတိုင်းရင်းသားရွာလေးကကိုရိုနာဗိုင်းရပ်စ်ပေးရန်ကင်ဖို့လူစိမ်းအသည်တွေအလားမခံပဲနေခဲ့တာပါဒါပေမဲ့ virus ကဒီလောက်အလန်းဝေးပြီးအထူးကျန်တဲ့ရွာလေးစီကိုလည်းရောက်လာခဲ့ပါတယ်။ Amazon တတော်ကြီးတွေကအကြီးဆုံးမြို့ကြီးဖြစ်တဲ့ Manaus မြို့ကြီးကနေကူလာတာပါ။ Writer သတင်းပုဒ်ကိုအခြေခံပြီးပြောပြပါမယ်။မြို့ကြီးတကောင်တို့လည်းတော့စီးနေတဲ့ Rio Negro မြို့ကြီးကနေတဆင်ပဲတိုင်းရင်းသားရွာလေးတွေက Manaus မြို့ကြီးကိုသွားနေတာပါ။ဒါကြောင့် TV ကြီးတွေကထိုင်းတိုင်းရင်းသားတွေရဲ့အသက်ပေးကြောဖြစ်တယ်လို့ရောဂါတွေကိုမြို့ကြီးတွေကနေတဆင်သဲဆောင်ပေးလာနေကြပါတယ်။ဒီဘုံပေါ်မှာတော့ Brazil ဆူရက်ကအတည်ပြုထားတဲ့ COVID-19 လူနာအသေးပြောဆေးကိုအဆက်ဝိုင်းလေးတွေအဖြစ်မြစ်တွေတစ်လျှောက်တွေ့နိုင်ပါတယ်။ Amazon ထားနေတိုင်းရင်းသားတွေကသတ်ဆူကံဘဲသားလို့ခေါ်တဲ့ရွာသူကြီး Wilda Mia da Silva က virus ရောက်လာပုံကိုပြန်ပြောင်းပြောပြပါတယ်
။ Que esse vírus ele é traiçoeiro, ele vem no ar.
Virus ကအတော်ကောက်ချက်ပါတယ်။ရောက်လာကလေးကတိတ်တိတ်လေးနဲ့လေးနဲ့ပါလာတယ်လို့ပဲသိမြန်ပါတယ်။သူကအဖြစ်ရောနှာခေါင်းဆီးတက်ထားရင်းနဲ့သူရွာသားတွေနာမကျန်းဖြစ်လာတဲ့အကြောင်းဆက်ပြောပါရစေ
။ Começar a adoecer achando que era um gripão.
ကျွန်တော်တွေစားဖြားကြတော့ဆူဆူယွာအေးအေးမြိလိုက်တယ်ပဲထင်ကြတာ။ဒါပေမဲ့အိမ်တွေကအိမ်သုံးဆွေးတွေတော့ဖိစေဝါပိုးတိုက်ပြဲဆေးတွေနဲ့ကုပ္ပကြဆေးတွေတောက်တာတောင်းမှပိုးပြီးဆူဆူလာတယ်။တော်တော်လေးသတိထားပြီးကုခဲ့ရပါတယ်လို့ပြောပါရစေ။အင်းတော်စုပေါင်း15စုသားရှိတဲ့ဒီကမ်ဘဲဘာလူမျိုးစုတွေလည်းကယုတ်ကတန်ခံနေရတဲ့ရွာတွေကိုမနောင်းစပြူကြီးအထက်မြညာတခြားတွေ့နိုင်ပါတယ်။virus ကဘယ်ကဘယ်လိုလာမှမသိတာရယ်နဲ့ကျမရဲ့ဆောင်းရှောက်မှုညံပြင်းတာရယ်တို့ကြောင့်ထားရင်တိုင်းသားတွေရဲ့အနာဂတ်ကစိုးရင်စရာပါ။ထားရင်တိုင်းသားတွေကိုအကူအညီပေးဖို့ကြိုးစားနေတာကတော့ Manaus မြို့က Amazon တည်တံ့ရေး Foundation ပရဟိတအဖွဲ့ဖြစ်ပါတယ်။အဲ့ဒီအဖွဲ့ကရောဂါရှာဖွေစမ်းသပ်ကိရိယာလှူဒါန်းတာကြောင့်ပြည်내ဆိုးရွားကရွာရောက်ပိုပေးပါတယ်။ ရွာသား၃ယောက်ပို့ထက်ကူရာတွေ့လို့လူတရား၆ယောက်ပဲရှိတဲ့ရွာထဲကုသခံရသူ၃ယောက်ရှိသွားပြီဖြစ်ပါတယ်။အသက်36နှစ်အရွယ်ရှိတဲ့ဂျေးရွာသူနာပြူဆီယာမကတော့
Continuamos nessa batalha para ver se esse vírus some.
Virus ကတော့အဲလူတွေပြောင်းမရှိအောင်ကျမတို့စက်ကြိုးစားနေပါတယ်။နောက်ထပ်ကုသတာမရှိတော့အောင်လူတွေကိုလည်းအသိပညာပေးပါမယ်။တို့ပြောပါရယ်ဖျားနာသူတွေကိုကြေးရွာကတိုင်းဆိုင်ဆီယာမကြီးပေးတဲ့ဆေးပူပူအရေးတွေတောက်ခိုင်းပါရယ်ဂျင်းစိမ့်လိုအတိတ်ပဲရတဲ့ဆေးပါတယ်လို့ချောင်းစုပ်ပြောက်ဖို့ကျက်တုံပြူနဲ့တံမြရည်လိုတိုင်းရင်ဆေးတွေလည်းပါပါရယ်အမေဇုန်တီတိုင်းရေးဖောင်ဒေးရှင်းအဖွဲ့ကောင်းဆောင် Virgilio Viana ကမနောက်စပြူကြီးနဲ့နေတဲ့ရွာတွေဗိုင်းရပ်စ်တန်အဆိုးဆုံးခံရတယ်လို့ပြောပါရယ
် Atestagem é de pessoas com relação
ယောဂါကိုကပ်မြေမြန်ရှောက်ဝေးစမ်းသပ်နိုင်ဖို့က COVID-19 ကိုအနိုင်တက်ရမှာတိတ်အရေးကြီးပါရယ်ဒါမှစိကုတာပေးတဲ့နဲ့နောက်လူတွေမကူအောင်လူချင်းခက်ခွက်ခွာနေတဲ့စီကံတွေကိုဆက်ပြီးလုပ်နိုင်မှာပါလို့ပြောပါရယ်ဘရာဇီးနိုင်ငံရဲ့ယောဂဆက်သမှုနှုန်းကတခြားနိုင်ငံတွေရဲ့နောက်မှာတော်တော်ကျန်ခဲ့တာပါဒါကအမေဇုန်ဌာနတိုင်းရင်းသားတွေအတွက်ပိုပြီးစိုးရိမ်စရာပါဘရာဇီးဆိုရာကတော့ယောဂကုသမှုနှုန်းမြင့်တက်နေတဲ့ကြားစီးပွားရေးပြောင်းဖွဲ့မှုစီစဉ်နေတာကြောင့်ယောဂရှာဖွေဆက်သက်တာကိုအရှိန်မြင့်လှုပ်ဆောင်သွားမယ်လို့ပြောပါရယ်ခင်ဗျကျွန်တော်ရဲမထော်ပါ
ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအများဆုံးအဆင့်30မှာရှိနေတဲ့အိန္ဒိယနိုင်ငံမှာအပူလိုင်းရိုက်ခတ်မှုဒဏ်နဲ့လဲထပ်ပြီးရင်ဆိုင်နေရတဲ့အကြောင်း AFP သတင်းဆောင်ပါကိုပြောပြပါမယ်။ကျမသိန်းကြီးထိုက်ပါ။အိန္ဒိယနိုင်ငံမြောက်ပိုင်းဒေသတွေမှာအပူလိုင်းရိုက်ခတ်မှုဒဏ်ကြောင့်အပူချိန်50ဒီဂရီစင်တီဂရိတ်ထိရောက်ရှိနေတာပါ။မြို့တော်နယူးဒေလီမှာအပူချိန်49.6 ဒီဂရီစင်တီဂရိတ်ထိရောက်ရှိခဲ့ပြီးဒါဟာဆိုရင် 18 နှစ်တာကာလအတွင်းမေလရဲ့အပူပြင်းဆုံးနေ့ဖြစ်ခဲ့ပါတယ်။နယူးဒေလီမြို့ကန်ဘာလာဒေဝီက
ဘတ်ချောကဂါရမီလက်တေဆာ
ကလေးတွေအတွက်တိတ်ကိုပူလွန်ပါလေတဲ့ပန်ကာကလည်းနှိပ်ပြီးလေးပင်းဆက်ကမရှိတာအကြောင်းရှေ့လျှောက်ဘာလို့ရမယ်မသိတော့ဘူးလို့ပြောပါတယ်။နယူးဒေလီမြို့တော်ကသုံးပိန်ကာသမာအဖင်နန်တန်ရဒက်ကအခုလိုပြောပါတယ်
။ समस्या हो रही है कि तो गर्मी में काम नहीं कर पाते।
ဘလုံးလို့အလုံးမလုံးနိုင်ပါဘူးတဲ့။အသက်တောင်ရှူလို့မရပါဘူး။ရာသီဥတုကပူလွန်းတာကြောင့်သုံးဘင်္ဂကိုတနည်းအားမယထားပြီးကိုရိုနာကပ်ပြေးကြောင့်လူတွေကလည်းအပြင်းမထွက်လို့ခီးတယ်လည်းမရှိ။ဒါနဲ့ပဲအပူထဲမှာထိုင်ပြီးပြီးရင်အိမ်ပြန်ရုံမှာပဲလို့ပြောသွားပါတယ်။လူပေါင်းတန်း 1,300 ရှိတဲ့အိန္ဒိယနိုင်ငံမှာရေရှားပါပြက်လက်မှုလည်းရှိနေပြီးလူပေါင်းတန်းချီပြီးတောက်သုံးရေမလုံလောက်မှုရှိနေတယ်လို့ပဲလေရုညဉ့်ညံ့မှုနဲ့လည်းရင်ဆိုင်နေရပါတယ်။ညူဒေလီမြို့တော်မှာတော့တောက်သုံးရေရာရေးအတွက်ဗိုင်းရပ်စ်ကူးစက်ပြက်နှက်မှုဆိုင်ရာစည်းကမ်းတွေကိုမလိုက်နာနိုင်တော့ဘူးလို့ဗျံချရက်ကွက်မှာနေထိုင်သူလက်ခပ်ကပြောပါတယ
်။ဘယ်ဘောတီကိုရိုနာဗိုင်းရပ်စ်က
ကိုရိုနာဗိုင်းရပ်စ်အရေးအကြောင်းအကြီးအကျယ်ဒုက္ခရောက်ရပါတယ်ရေမရှိလို့စိုးရိမ်နေကြရပြီးရေကားလာချိန်မှာလဲလူတွေအကွာအဝေးတစ်ခုချပြီးနေဖို့ဆိုတာမဖြစ်နိုင်ပါဘူးအားလုံးကရေရဖို့တိုးဝေနေကြရတာပါလို့ပြောသွားပါတယ်အိန္ဒိယရဲ့ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့သိပ္ပံနဲ့သဘာဝဝန်ကျင်ဆိုင်ရာဌာနရဲ့ရာသီဥတုဆိုင်ရာအစီအစဉ်လက်ထောက်မန်နေဂျာTarun Gopala Krishnan ga akhu lo pyo ba de
now when it comes to heat waves in cities apart from the
akhu ga ro myu re ma apu line twi yai khat da ba dilo apu chain lun kae mu mya la de apin ko myu re ma ga asao ong twi lan twi atwet tong de sap lo yi pisi re chang apu chain ga mya ni ba de naw pi ro athu phin အိန္ဒိယလိုနိုင်ငံမှာအပူချိန်ထွက်စီတဲ့စီးပွားရေးလုပ်ငန်းတွေကဇာရူတိုးပွားနေပါတယ်လို့ပြောသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပြဿနာကိုကင်တွယ်ဖြေရှင်းနေရချိန်မှာပဲအပူလှမ်းရိုက်ခတ်ခံရမှုကြောင့်အိန္ဒိယမှာပိုပြီးအခက်တွေ့ရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကဗုဒ္ဓဟူးနေ့မှာ3,000ကျော်ထိရောက်ရှိခဲ့ပြီးသေဆုံးသူ4,500ရှိနေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာတော့နောက်ထပ်ရက်ပေါင်းများစွာအပူချိန်လွန်ကဲမှုနဲ့ကြုံရအောင်မယ်လို့မိုးလေဝသဌာနကပြောဆိုထားပါတယ်။မြောက်ပိုင်းကရာဂျစ်စတန်ပြည်နယ်ချူရူးမြို့မှာအင်္ဂါနေ့တုန်းကအပူချိန်50ဒီဂရီစင်တီဂရိတ်ထိဆန်းကျင်တင်ရောက်ရှိခဲ့ပါတယ်။ပန်ချက်ဟာယန်နာနဲ့ဥတ္တရပရာဒက်ရှ်တို့မှာလည်းအပူချိန်40ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပါတယ်။ကျမသိန်းကြီးထိုက်ပါ
ရုဆလဘီကဘာမီဒီယာတွေရဲ့မြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မှာပြထုတ်ပြပြလိုရတယ်။
မြန်မာနိုင်ငံတွင်းကဒေါ်လာသန်းပေါင်းများစွာတန်ဖိုးစီရဲ့ meth amphetamine အချက်အခြားဒေတာကိုရှာဖွေခြင်းဆိုတဲ့ကောင်းစဉ်နဲ့ Sean Williams ရေးသားထားတဲ့ဆောင်းပါးကို GQ online မှာဖတ်ရပါတယ်။အစ်တောင်အရှာတော်ရင်းဒေတာကမူရည်လုပ်ငန်းတွေဟာကမ္ဘာကျော်မက္ကဆီကိုမူရည်ရာဇာ El Chapo ကိုတောင်းလမ်းဘေးမှာခိုးရောက်နေတဲ့မူရည်ဈေးတွေအဆင့်ကိုရောက်ရှိသွားစေနိုင်တယ်လို့စိုက်ရိုက်ပါတယ်။အဲ့ဒီနေရာကိုသွားတဲ့အခါပြည်သူစားကောင်းတွေထင်မြင်ရာရန်သန်းပစ်ခတ်နေတဲ့စစ်သားတွေလူစုကိုင်းခေါင်းဆောင်တွေနဲ့ကြုံခဲ့ရပြီးဒီခီးရဲ့မူလိုက်ရွယ်ချက်ကလမ်းကစားတော်ရင်ထိတ်ဆန်မှန်ကိုရောင်းချမှုလင်းလုံငန်းစတာတွေကိုရေးသားဖို့ဖြစ်ပေမဲ့မူရည်ကုံတယ်တွေအကြောင်းကိုသိရှိလာရတယ်လို့ဆိုပါတယ်။ဆွီထရီကန်လို့ကြော်ကြတဲ့မြန်မာထိုင်းလာအိုသုနိုင်ငံကြားဒီဒေသဟာနယူးဇီလန်အပါအဝင်အာရှနိုင်ငံရဲ့အားလုံးကလူအသက်တွေကိုဆုံးရှုံးနေစေတဲ့ပေါင်စတာလင်58ဘီလီယံတန်ဖိုးစီရဲ့မူရည်လုပ်ငန်းကြီးကိုဖုံးကွယ်ထားတဲ့နေရာဖြစ်နေပါလေ။အင်္ဂလန်နဲ့ဝေလနယ်နှစ်ခုပေါင်းလောက်ကျယ်ပြန့်တဲ့ဒီရှမ်းပြည်နယ်မိုင်းလားနယ်မြေဟာ1990ပြည့်မတိုင်ခင်ကတော့ကမ္ဘာပေါ်မှာဘိန်းနဲ့ဘိန်းဖြူအများဆုံးထွက်လို့ရဖြစ်ခဲ့ပြီး1990ပြည့်ကစပြီးအာဖဂန်နစ္စတန်နိုင်ငံကဘိန်းအများဆုံးထွက်လို့တဲ့နိုင်ငံဖြစ်သွားပါတယ်။နောက်ပိုင်းမှာတော့ဒီမိုင်းလားဒေသဟာဘိန်းကနေယမလို့ခေါ်တဲ့မြင်းစင်းနဲ့methamphetamine zero ထလုတ်တဲ့နေရာဖြစ်လာတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်းမှာနိုင်ငံသားတွေလုံအောင်မပေါ့မရောက်နိုင်တဲ့ဒီမိုင်းလားဒေသဟာအနောက်ရောက်နယ်မြေတစ်ခုအဖြစ်ဆက်လက်တည်ရှိနေတယ်လို့ UNODC ခေါ်ကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုဆိုင်ရာရုံးကိုကူကဖော်ပြပါတယ်မူရင်းလုပ်ငန်းနဲ့အတူကာစီနိုလမ်းကစားရုံကြီးတွေလည်းအများအပြားပေါ်ပေါက်နေပါတယ်နိုင်ငံသားပိုင်းကာစီနိုလုပ်ငန်းတွေကို2018မှာမြန်မာအစိုးရကဥပဒေထုတ်ပြပြင်ခဲ့ပေမဲ့လက်လမ်းမပြီးနိုင်တဲ့တိုင်းရင်းသားစစ်သွေးကြွတွေကြီးစွနေတဲ့ဒီဒေသဟာခြားစားပြစီနေတဲ့မြန်မာစစ်ဗိုလ်ချုပ်တွေကလည်းရှိနေတဲ့အတွက်ဒီဒေသမှာတော့အဲ့ဒီနိုင်နေတဲ့လုပ်ငန်းမထိရောက်ခဲ့ပါဘူးပူလို့တော့တွင်ကျဲနေပါတဲ့မြန်မာနိုင်ငံရဲ့ဒီလိုဝေးလံဒေသကကုန်တွင်းနေမြေတွေဟာဘာနဲ့တူနေလဲဆိုတော့ဟိုတစ်ချိန်ကကိုလံဘီယာနိုင်ငံမှာကမ္ဘာကျော်မူရည်ရာဇာပက်ပလိုအက်စကိုဘာရဲ့မဒရင်မြို့လိုဖြစ်နေတယ်လို့ဆိုပြီးသူရဲ့ခီးစဉ်အသေးစိတ်ကိုဆက်လက်ရေးသားထားပါခင်ဗျာကျွန်တော်ကျော်စံသားပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျွန်လည်းနားဆင်ကြမယ်မြမရေးဆုံးသက်ချက်အစီအစဉ်မှာတော့ရခိုင်ပြည်ပခန့်နဲ့ပြည်တော်စုအန်ရဲဆိုတဲ့အကြောင်းအရာကိုဂျော်မနီနိုင်ငံဟွန်ဘတ်တက်ကဇူမြမရေးစုတွေဒီကတိကဟောင်းဦးခင်မောင်ဆောနဲ့ကျွန်တော်ကြောစံသားဆွေးနွေးဆုံးသက်ထားတာဖြစ်ပါတယ်မြမနိုင်ငံအတွက်ငင်းချမ်းရေးဟာမရှိမဖြစ်လိုအပ်နေတဲ့အချိန်မှာရခိုင်ပြည်မှာဖြစ်နေတဲ့စစ်ပွဲဟာဘာကြောင့်ဆက်လက်ဖြစ်နေရပါသလဲဒီစပွဲညင်းသားနိုင်ဖို့ဘယ်လိုအခက်အခဲကြုံရလဲဆိုတော့ဥက္ကိမောင်စောကအခုလိုစတင်သုံးသပ်ပါတယ်
။ကျွန်တော်မြင်တော့မှာဟိုအီရီနဲ့ခုဖြစ်နေတာအစိုးရနဲ့စစ်တပ်နဲ့တရားမကျော်ရှင်းချနေတယ်လို့ပဲကျွန်တော်မြင်တယ်။စစ်တပ်ကသူတို့ပဲ press conference မှာတခါပြောတာ EU သူတို့မတက်ချင်ပါဘူးတဲ့။အစိုးရကနေပြီးဒေါ်ဆန်းစုကြည်ကိုလည်းအပြုတ်တိုက်လို့လည်းအဲအဲကြောင့်သူတို့တိုက်နေရတာပါတဲ့။ဒီကတော့ကျွန်တော်တိုင်မင်္ဂဘုတ်ကိုနဲ့သမရတရားကနေပြီးအဲဒီစစ်ကိုရပ်ဆိုပြီးအမေပြင်းသူတို့ရပ်ဖို့တင်နေတယ်။တခါတို့ပြောဦးတယ်ခင်ဗျားလည်းမှတ်မိနေမယ
်အဲ့ဒါဘယ်လို့ဖိတ်ချရလဲတကယ်တမ်းသဘောရမှန်းနဲ့ပြောရင
်အဲ့ဒါလည်းပြောရတယ်ပြောပြီးတော့ဒီဘက်ကလည်း energy ဘက်ကလည်းဘာသာမှထွက်မလာဘူးသူတို့ဘက်ကလည်းမရဘူးစစ်တပ်ကလည်
းအဲ့ဒါဆိုတော့စစ်တပ်ဘက်ကပြောနေရုံမှာပဲအစိုးရဘက်ကတော့ energy ဘက်ကတော့ဘာများမကျင်တဲ့ဆီလေဒီမှာကျတော့နိုင်ငံရေးအဖြစ်သူတို့နဲ့ ENP နဲ့ဆက်ဆံရေးမကြည့်ရတာရှိတာပေါ့ဗျာသူကဈေးကောက်ပွဲနိုင်တဲ့ ENP ကိုတခိုင်းလို့ပါဒီကိုအစိုးရပရိုဂရမ်ဒီဝင်နဲ့ energy ဖွဲ့ ENP နဲ့ဆက်ဆိုင်မှုကြီးလက်ဖြစ်တယ် ENP နဲ့ဖြစ်တာဒါပေမဲ့အခုတိုက်တာ AA ဘာမျက်သက်ဆိုင်လို့လဲမိစ္ဆာရှိရပါတယ်ကျွန်တော်
လည်းစဉ်းစားလို့မရဘူးဘယ်လိုဖြစ်လို့လဲမသိဘူးလား ကျွန်တော်မြင်လာတော့ခဏကျွန်တော်ပြန်နေပြောပြီးဟိုနှစ်ဖက်လုံးကဟိုစစ်တက်ကလည်းအစိုးရကိုလွှဲချနေတယ်အစိုးရလည်းဘာသာမှမပြောဘူးဘာကြောင့်သူတို့ဒီရက်ဖို့မင်းမပြောဘူးဆိုမပြောဘူးအခုတည်းဘာသာမှမကြသေးဘူးအဲ့ဒါဘယ်လိုကြောင့်အဲ့ဒါသူတို့မပြောတာလဲဆိုတော့ကျွန်တော်နားမလည်ဘူ
းဒီခိုင်းကြီးနေမှာဖြစ်နေရဲ့ဒုက္ခတွေဒီအချင်းနဲ့ဟိုဘက်နိုင်ငံကိုရောက်နေကိစ္စအဲ့ဒီကိစ္စနဲ့ညာပတ်သက်စရာတစုံတရာရှင်းပါဦး
ဒါနဲ့တော့ဆင်းလာဖြစ်တဲ့ကိစ္စဒီမှာခုနော်ပက်တရူဘူးတရင်းတွေထွက်နေတာလေဒီအင်းနဲ့အာဇာနဲ့ပေါင်းနေပေါ့လေအဲ့ဒါမျိုးတွေတရင်းနဲ့ထွက်နေတာပဲတကယ်ဟုတ်လားမဟုတ်လားတော့လည်းဘယ်မှလည်းမသိဘူ
းတရင်းအမှန်လဲလိုက်ခွင့်မရှိဘူးအမှန်ပြောရရင်ဝက်ဖတ်နေ
တရင်းတွေထွက်နေတာတရင်းမှန်နေရကျွန်တော်တို့ဘာမှကိုမသိရဘူးအဲ့တော့ပြောရမှာတော်တော်လက်ခက်တယ်ဝေဘာမှလည်းတော်တော်လက်ခက်တဲ့ကိစ္စဖြစ်နေတယ်ကွာ
ဆိုတော့အစိုးရကဖြစ်စေတမန်တော်ကဖြစ်စေပြောပြီးတိုက်နေဆိုရင်စဉ်းစားကြရကဒီဟာတဖြည်းဖြည်းနဲ့လူမျိုးကြီးအပြင်ဆောင်လာကြတယ်တစ်ခါနဲ့ရစီပိုက်ရဆိုတာမမုန်းမဲနဲ့မတိုက်ကြဘူးဆိုတော့ကျွန်တော်ကြောက်ရတဲ့တိုက်ပြောရင်တစ်ခါတည်းမုန်းအောင်ဆိုပြီးတော့အကြောင်းမျိုးနဲ့ဟိုဘက်ကလည်းဆော့ပြီးဒီဘက်ကလည်းဆော့ပြီးဆိုတော့လူမျိုးကြီးအပြင်ဆောင်လာတဲ့တိုက်ပွဲဆိုရင်ဒီတော့သူ့တဲ့စိတ်အန္တရာယ်ကြီးလို့ထင်တာပဲကျွန်တော်ကတော့
အဲ့ဒါတော့မှန်တယ်ကျွန်တော်လက်ကဥပ္ပယသံသံမြင်လို့ပဲမြင်တယ်လူမျိုးကြီးအပြင်ဆောင်လာရင်တော့မကောင်းဘူးမကောင်းတဲ့ပြင်းဒီပြည်တော်စုဆိုတဲ့နာမည်နဲ့မကောင်းတော့ဘူးအောင်လို့ဆိုရင်ခုဟာရခိုင်နဲ့ဖြစ်နေတယ်ပဲထားအဲဒါဆိုရခိုင်ကအလုံးမပါဘူးရထားအောင်အေးအေးနဲ့ဖြစ်နေတယ်ပဲထားအောင်အေးအေးကိုထောက်ခံတဲ့ရခိုင်လေးကျွန်တော်များရှိတယ်အာဟန်ဒီကတော့ပြင်မထောက်ခံရင်တော့မထောက်ခံတဲ့လူကျွန်တော်များရှိတယ်ရှိတော့အဲ့လိုဟာမျိုးဖြစ်နေဆက်တိုင်းရင်းနဲ့ဖြစ်ခဲ့ပါလေမလို့ဆက်ပြီးတော့လာမလဲဆက်တက်တက်ပေါင်းတက်လာနိုင်ရဲ့လေ
တချိန်နဲ့ဟာပဲသူတို့ကဒီပြည်တော်စုငင်းငင်းရေးတဲ့ဘာလုပ်မလဲညာလုပ်မလဲဆိုပြောနေရတယ်အဲ့ဒီမှာလည်းပဲအေးမပါဘူးဆိုတော့သူခြံထားပြန်တယ
်အဲ့အဲ့ဒါလည်းကျွန်တော်လည်းမြန်မာနေဒီတွင်းကြီးကအမခဏခေါ်ပြီးဆွေးနွေးလိုက်ရင်လည်းပြီးသွားမယ်ကိစ္စပဲဆွေးရင်ဆွေးနွေးကြည့်ဆွေးနွေးကြည့်ပြီးတော့မှအဲ့တမတော်နှုံးတယ်ဆွေးနွေးတော့မှတစ်ခါကဘာလို့လဲတစ်ခါကဘာဖြစ်လဲအဲ့ဒါကိုသိမှာဟုတ်ဆွေးနွေးရင်ဘာမှသိမှာမဟုတ်ဆွေးနွေးပြီးတော့မှဒရုန်းနဲ့ပြန်ကြောင်းနေတဲ့ချိန်နေရှိလားမရှိလားလုံးဝမရလို့ဆက်တိုက်မယ်ဆိုရင်တိုက်တာတမျိုးခုကဘာမှမဆွေးနွေးဘူးကျလို့စွဲဖြစ်နေတာတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့လေကျွန်တော်ဥစ္စာသာနာတော့အများအားပြောဖို့ပါတယ်ကျွန်တော်တော့ရှစ်ဆိုတော့လုံးဝမကြိုက်ဘူးလို့အဲဘယ်ဘက်ကပဲဘလို့ဖြစ်နေလဲဘလို့လဲဘလို့လဲဖြစ်နေလဲရှစ်ဆိုတာကောင်းတဲ့လက္ခဏာဘူးနောက်ပြီးတော့နှုံးနဲ့ဖြစ်ပြိပခါဖြစ်တယ်ဆိုတာကဟိုကြီးဆိုတာနှစ်သက်ပြုံးချိန်မှာပဲရတယ်တစ်ခါကဒီဘက်ချိန်လုံးဝမရဘူးအဲ့တော့တစ်ဖက်နဲ့တစ်ဖက်ကအနည်းနဲ့အများတော့ရှိရမယ်ဆိုမှာဟိုတစ်ဖက်နဲ့တစ်ဖက်ရှိဖြစ်ကြပြီဆိုလို့ရှိရင်ဟိုဖြစ်နေတာကတစ်ဖက်လုံး50 50မှားတယ်ဖြစ်နေတယ်ဒါမှမဟုတ်60 40 90 30အဲ့ဒါမျိုးဖြစ်နေတယ်ငါတို့ဘက်ကအကုန်မှမျိုးဘက်ကအကုန်မှားတယ်ဆိုတော့လုံးဝမဖြစ်ဘူးလို့ကျွန်တော်ထင်တယ်
။နောက်အခုရောက်ပါနေကြတော့လည်းပဲရခိုင်ပြည်နယ်အခြေအနေကြည့်လိုက်ရင်လည်းရေကောက်ပွဲတော်ရှင်းပါနိုင်ပါမလားအထူးသဖြင့်ခိုင်မြောက်ပိုင်းမှာဆိုတော့အစိုးရကလည်းရေကောက်ပွဲနဲ့ပတ်သက်လာပြီးနောက်ပါပြီးညီညာရေးလိုအပ်တဲ့ကိစ္စတွေမှာတော့လည်းသူတို့ထပ်စနဲ့ဘုံမရဘူးကျွန်တော်
ဒီလိုတွေ့ကြည့်မယ်ဆိုရင်ဟိုတစ်ခါတည်းကျွန်တော်တို့ပြန်စဉ်းစားကြည့်မယ်ဆိုရင်ရွေးကောက်ပွဲလာမယ်တို့တော်ရဟန်းဒီမာကသူတို့နိုင်မဲ့အခြေအနေမရှိဘူးအစိုးရအဖွဲ့ကအမြင်နဲ့သူတို့ရဟန်းမာရဟန်းပါဒီလေးကနိုင်နေတာပဲအဲ့တော့ရဟန်းဒီမာရွေးကောက်ပွဲဖြစ်စီဖြစ်စီဖြစ်စီမဖြစ်စီဖြစ်စီသူတို့အတွက်အရှုံးမရှိဘူးလေကျွန်တော်တို့ကမြင
်ပါတီဘက်ကပေါ့ energy ပါတီဘက်ဆိုတက်ပြီးတော့ဘယ်လိုခါစင်သားကြီးမဆင်းသူရပြည်တော်စုမပြုတ်ွဲရေးဘာညာဟိုဘက်ကလူဝင်မှုကိစ္စသိအကြီးကြီးနဲ့ဆွဲနေရမှာအဲ့ဒီခိုင်းဒီလူတွေနဲ့သူတို့နဲ့ညီညွတ်ဖို့အရပိုအကြီးကြီးဖြစ်နေပါပဲဒီကိစ္စကိုစင်သားပဲနဲ့သူတို့ဘယ်လိုကြောင့်အဲ့နဲ့တိုက်နေရသလဲ
အဲ့ဒါကတော့ဟိုဟိုမှာပေါ့ဒီဘာမှမဟုတ်တဲ့ဆိုင်ရင်သားတွေနဲ့ဘာမှရင်းနဲ့အဲဘာမှအစိုးရတွေနဲ့ညီညွတ်ဖို့ကတော့အကြီးကြီးဆုံးပဲအဲ့ဒါမညီညွတ်စမြတ်တလားပါလုံးဘယ်တော့မှရှင်းမနေပြည်တော်စုလည်းရမှာမဟုတ်ဘူးနောက်ပြီးတော့သူပြောတယ်ဝင်တဲ့ဖြည်းဖြည်းအရာကပုံပြီးအန္တရာယ်များတယ်အဲ့ဒါကျွန်တော်လည်းနားမလည်ဘူးဘာလို့အဲ့မှာဒီလိုကိစ္စကိုအခွင့်ကောင်းကိုမယူတာဖြစ်နေဒီခဏချင်းနဲ့ဆွေးနွေးလိုက်ပြီးသွားမယ်ကိစ္စပဲဆွေးနွေးလိုက်ဆွေးနွေးအောင်မြင်အောင်ဒီနားတခြားလေဆွေးနွေးဖို့လက်ခံတာတော့လုပ်တင်နေဆိုကျွန်တော်ထင်တယ
်နောက်အဲ့ဒီလိုကိစ္စရဲ့အပြင်ဒီမှာသူတို့ခုဘက်ကပြောတဲ့အရာဆိုလို့ရှိရင်စစ်တုံးပိုင်းတွေဖမ်းမိတာလဲလည်းဖို့ကိစ္စဒါကကြီးကြီးချင်းရတဲ့အာဖဂန်နစ္စတန်စစ်ပွဲတွေမှာတော့မှသူတို့စစ်တုံးပိုင်းတွေလဲလှယ်မှုတွေအပြန်အလှန်ဆွတ်ပြေးကြရတယ်ရှိသေးတယ်။အဲ့ဒီဟာလူဖို့ကန့်ဟန်တာကိုလည်းတမန်တော်ကထာမလက်ခံတယ်ဆိုတာမပြောဘူး။ကိုယ်ကပြောလို့တ냐ဟောတာမဖြစ်နိုင်ဘူးဒါဟုတ်တဲ့စကားတွေ unrealistic ကိုပဲသူပြောပြနေကြတယ်။ဟုတ်ပါ
တယ်။ဒါကြောင့် ့ဖြစ်နေတာရခိုင်ကတဖဲအစိုးရတဖဲစစ်တပ်ကတဖဲလို့ဖြစ်နေတယ်သုံးဖွဲ့ဆိုင်ဖြစ်နေတယ်ဆိုတော့လွှဲနေတာမှသုံးဖွဲ့ဆိုင်လို့ဖြစ်နေတယ်အဲ့ဒါနဲ့အဲ့ကြောင့်လို့သူ့လိုများပြည်လာပုံများဖြစ်နေတာလို့ကျွန်တော်ထင်တယ
်သူတို့နှစ်ဖက်တိုက်တာကအကြီးကပြည်သူတွေအပြစ်မဲ့တဲ့လူတွေမျက်နာတာအခုရောဂါတွေကဆိုးတွေဖြစ်လာတဲ့အချိန်မှာဒီကိစ္စကိုပြည်သူဆိုင်ဘောင်ဘီရောမကောက်နေကြတယ်ပြီအန်ဒီအကြီးကိစ္စလို့ထင်ပါတယ်ကျွန်တော်က
မင်းကတော့အလုံးကိုအန်ဒီအကြီးတဲ့ကိစ္စပဲဟောဆိုမှုဆိုရှင်စပီးဒုက္ခတွေရနေတာမဟုတ်ဘူးရခိုင်ပြည်မှာဒီနေရာမှာရှိပါလည်းမရှိစားစားတော့ဆရာမတော့ဆရာရေတော့မရှိလို့ဟလာအခုကတို့ကိုဗစ်ဖြစ်လို့ရှိရင်မြန်မာလက်ဆေးရမယ်ပြောတယ်လက်ဆေးဝတ်စားဖို့လက်ဆေးဝင်ပြောနေတော့ကိုတော့ရေးမရှိဘူးအဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာဒီဟိုအဲ့ရောဂါသာဝင်နိုင်ရင်တော့မသက်တာဘူးလို့ကျွန်တော်ထင်တယ်တော်တော်ကိုတော့ခရောက်ကြည့်မယ်
အခုကဒီတိပ္ပဟောပြည်လေဘုရားဂျဝင်ညီနိုင်ပြမဲ့ပြစ်တော့ဟာစင်းလာမိရဲ့ကျွန်တော်ဘယ်သူတွေကများဝင်ပြီးစစ်စပ်နေချစ်ထိုင်မလဲဆိုတော့ညီငါဆရာရောက်တစ်ဖွဲ့ကစစ်စပ်ပြီးလို့ပြဆုံးရတယ်ဆိုတော့အချိန်မျိုးဖြစ်နိုင်တယ်ထင်ပါလား
အပြင်ကစစ်စပ်ပြီးလို့ဆွေးနွေးရဆိုတာကတော့အရင်63မိနစ်တုန်းကဦးနေဝင်တို့တို့ကပြည်ညာရေးဆွေးနွေးဝယ်စီခေါ်တော့ပြုတ်ပြီးရောက်နေတဲ့ဘတ်ကပါတွေပါတယ်လက်ကက်တာပဲလေအဲ့ဒါဆိုဘက်ကပါတယ်တီယိုပီယာတွေပြောနေမြန်နဲ့မောင်ကောင်မလာတက်တာတွေပါလေရှိတယ်ဆိုတော့အဲ့ဒါတီယိုပီရဲ့ကြောင်းမဆောင်ရွက်မှုမရှိဘဲတော့မလာနိုင်ဘူးပေါ့အဲ့ဒါတော့ရှင်းတယ်လေအဲ့ဒီအဲ့63လုံးက
ဟုတ်ကဲ့အဲ့ခင်ဗျာသိနေတော့အဲ့ရလာရတာပဲဒါပေမဲ့အခုကိစ္စမှာလည်းတေယုတ်ကသူ့ရဲ့အကျိုးစီးပွားရှိနေတာပဲသူရဲ့ရင်းနှီးမြှုပ်နှံမှုအဲ့ဆိုတော့အဲ့ကိစ္စကိုတော့
အင်းရတယ်လေဒီကိစ္စကဝင်ပြီးတိုက်တွန်းပေးတော့ရအောင်ရမယ်လို့ကျွန်တော်ထင်တယ်အဲ့ဒီကရခိုင်ပြည်ထဲမှာသူမစီစီဝါကြီးပြုံနေကြတယ်အများကြီးလေကြောက်ဖြူရင်းနဲ့စိတ်ကားလို့ရင်းတော့ဘာမှရင်းနံပိုက်လိုင်းတော့ဘာလို့အကုန်ရှိတယ်ဆက်သူအကျိုးစီးပွားတော့မှရှိနေတာပဲသူမင်းတို့ဣဇာယူလာရည်ယူလာတဲ့ရင်းနံမျိုးကြောက်ဖြူရတဲ့ဓာတ်နဲ့ပိုက်နဲ့တိုပ်ကြီးပေါ်နေတယ်ဆောင်းကြီးရခိုင်ပြည်ရဲ့ထွက်တဲ့တန်းငွေတွေသူတို့ရတာလည်းရှိတယ်ဆက်သူအနေနဲ့ဝေစုကြီးဆောင်ရက်ပြီးနိုင်ရင်တော့ကောင်းနဲ့ကောင်းမယ်အကျိုးလည်းရှိမယ်လို့ကျွန်တော်ထင်တယ်
ဒါပေမဲ့အခုတရုတ်ရဲ့ရည်ရည်စုကကျွန်တော်မြင်တာကအိန္ဒိယရဲ့ Golden စီမံကိန်းကိုဟန့်တာဖို့အတွက် AA ကိုအသုံးချနေတယ်။ဆိုတော့ AA ဟာသူတို့ရဲ့ပါနီယယ်ဆူရတရုတ်ကလည်းစိတ်ချလက်ချပဲ AA နဲ့ဆူရနဲ့ချင်းနဲ့ကြောက်တော့သူတို့ဘာမှစိတ်ဝင်စားမပြောက်စရာ
။ဟုတ်တယ်အဲ့ဒါလည်းပြဿနာတစ်ခုပါလို့ဒီအခါကနှစ်ဖက်ကလုံနေတယ်ဆိုတော့ကျွန်တော်ထင်နေတယ်။ဘာဖြစ်လဲဆိုတော့တော့ဘာမှတမရဘက်ကထုတ်တဲ့ဒီပြန်လာနေမှလည်း AA ရဲ့ Connect ဆူလက်နဲ့ဒီအတူတူလက်နဲ့ဒီသူတို့ကမစစ်တပ်ကပြန်နေတဲ့တောင်မှဘူမိခိပင်းကြီးစီးတဲ့ဘာတွေပြောလဲဆိုတော့အဲ့ဒီနဲ့နေသူတို့ဘယ်ရရလဲဝယ်ရမှာပဲကျုပ်စီအားကတည်ရွေးတဲ့စက်ရောင်းနေလို့ရှိရောမဟုတ်ရောင်းနေလို့မရှိဘဲဘယ်လိုရမလဲအဲ့ဒါတွေလက်စားလျာတွေမျိုးစုံပဲ
လောရုံမှာတမရမှာထိတန်းဘောင်းဆောင်မိုင်းတွေနေရာမှာလူငယ်အရာရှိတွေအများကြီးတိုးနှင်းပြီးတော့ခံထားပါတယ်တခါဘုဒ္ဓမြင့်မြောင်ဟန်လဲသူကလည်းအဆက်သူချက်ပြထားတဲ့စက်တန်းအောင်မှာကျော်လွန်လာခဲ့ပြီဆိုတော့သူကလည်းအင်းသားယူတော့မယ်ဆိုတော့သတင်းတွေထွက်တယ်။နိုင်ငံရေးကိုဝင်မယ်လို့သတင်းတွေထွက်တယ်။သုံးသပ်ကြရပေါ့။နိုင်ငံရေးဝင်နိုင်တော့လူလူထောက်ခံမှုပူရအောင်သူလုပ်ရမှာပေါ့။ဆိုတော့တပ်မတော်တွေမှလူစစ်တွေနဲ့ကြံခဲ့မယ်ဆိုတော့အဲ့ဒီအခြေအနေကိုကြည့်ရင်တော့ဒါပုံစံအစ်စ်မျိုးမျိုးပုံစံအစ်စ်ခုခုဖြစ်လာနိုင်လို့ထင်နိုင်ရရှိပါလား။ရှိစရာတော့
ခင်ဗျာဒီလိုအနောက်ဖြူတိုင်လူရှိနော်တမျိုးကြီးစစ်စရာကြာလာမင်းကျွန်တော်လူရှိဘယ်ဘက်မဆိုနောက်ပဲလုံးတဲ့ဆက်သားရင်းငွေလာတာပဲဘုဘဲမှာလည်းဒီဒီဘက်မှာလည်းဒီခလာနော်တော်တော်မှတောင်းနေမှာငန်းလာတဲ့ပြည့်လေးဆိုတော့တပ်ပစုံကတော့စစ်စရာတော့ကြာရင်တော့ငွေလာကြမှာပဲအခေါင်းဆုံးကတော့နောက်ပစုံရှင်နေမှာနေမြင်ရပြီးတော့ဒါမှအကျုံးရှိတဲ့စစ်ကိုရပြီးတော့ဆွေမျိုးဘက်ဆိုင်ရတာအကောင်းဆုံးဖြစ်မှာလို့ကျွန်တော်ထင်ပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုမရှိအောင်ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နေရတဲ့အတွက်ပုံမှန်ကာကွယ်ဆေးထိုးဆေးတိုက်အစီအစဉ်တွေကိုမေလလဆန်းပိုင်းအထိရပ်ဆိုင်ထားခဲ့ရတာပါ။ကမ္ဘာ့ချမ်းမရေးအဖွဲ့ကအကြံပြုထားတဲ့ကာကွယ်ဆေးထိုးဆေးရည်တွေမှာအနည်းဆုံးရှိထားရမယ့်ကာကွယ်ဆေးပစ္စည်းတွေကိုရရှိအောင်ဆောင်ရွက်နေရလို့ဖြစ်တယ်လို့သိရပါတယ်။အခုအခါမှာတော့မေလ16ရက်နေ့ကနေစတင်ပြီးပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုပြန်လည်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။2020ခုနှစ်မေလ29ရက်နေ့အထိစနေတနင်္ဂနွေရုပ်ပိတ်ရက်တွေကနေလွဲပြီးနှစ်ပတ်ဆက်တိုက်ထူးနှံတိုက်ကြိုးပေးသွားမှာပါပြည်သူ့စေယုံတွေမှာတော့ဇွန်လ1ရက်နေ့နောက်ပိုင်းမှာတပတ်ကိုတရက်ပုံမှန်ဆက်ပြီးထူးနှံပေးသွားမှာဖြစ်ပါတယ်ဒေသနာမိခင်ကလေးကျိလက်ကျမကြီးဌာနခွဲများနဲ့ကျိလက်ကျမကြီးဌာနခွဲရက်ွက်ကြေးရွာလူအုပ်စုအသီးသီးမှာတော့ဇွန်လ1ရက်နေ့ကနေစပြီးလစဉ်ပုံမှန်ထူးနှံပေးသွားမှာဖြစ်ပါတယ်ပြန်လည်စတင်ဆောင်ရွက်နေပြီဖြစ်တဲ့ပုံမှန်ကာဝယ်စီထူးအစီအစဉ်မှာပါဝင်တဲ့၅မျိုးဆက်ကာဝယ်စီအကြောင်းကိုကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကအခုလိုရှင်းပြပါဗါတယ
်၅မျိုးဆက်ကာဝယ်စီကတော့ဒီဗါလဲဆိုစုံစုံကြညာမေးခိုင်ပြီးတော့ကြတော့အသေးအောင်ပြီးနဲ့ဒီ HMRNC လို့ခေါ်တဲ့ဦးနှောင်မေးအောင်စဝင်းမိကာဝယ်စီပေါ့အဲ၅မျိုးကိုပေါင်းစပ်ထားတာဒါကိုဆရာတို့2012ကစပြီးတော့ထည့်သွင်းခဲ့တယ်ပေါ့နော်လောလောဆယ်အားဖြင့်တော့ကျွန်တော်က2လ4လ6လမှာ3ချိန်ထိုးပေးနေတယ်ဒါမဲ့ခုနောက်ပိုင်းမလုပ်တာလဲဆိုတော့ဒီ17လမှာအရင်တော့ဆိုရင်ဒါမပါဘူးဝက်သက်ကြိုက်သူပဲထိုးပေးတယ်အခုက17လမှာပါဒီဆေးကိုထပ်ထိုးပေးမယ်ပေါ့တနည်းအားဖြင့်ကျွန်တော်က booster လို့ခေါ်တယ်အားဖြင့်ထိုးပေးတာအဲ့လိုအားဖြင့်ထိုးခြင်းအချင်းဘာဖြစ်လဲဆိုတော့ဒီဆေး၅မျိုးထဲမှာပါတဲ့စုံစုယောဂါပေါ့နော်သူရခုခံကနှစ်ကြာလာတဲ့မြတ်ရော့ရော့သွားတယ်ဒါကြောင့်မလို့ကျွန်တော်ကဘာဖြစ်လို့ဆိုဒါကိုအားဖြင့်အနေနဲ့ထပ်ထိုးပေးခြင်းအဖြစ်ပို့ပြီးတော့ကာကွယ်မှုကိုကိုကြောက်အောင်လုပ်ပေးမယ်။နောက်ပိုင်းလဲဒီကလေးတွေကိုကျွန်တော်က9နှစ်မှတစ်ခါ10နှစ်မှတစ်ခါထပ်ထိုးပေး။အဲ့လို6ချိန်သာထိုးလို့ရှိရင်ကိုဝင်ဆောင်မှလည်းဒီစုံစုံနဲ့မေးခိုင်ထိုးကြမလို့တော့
ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုတွေကြောင့်ပုံမှန်ကာဝယ်ဆေးထိုးလုပ်ငန်းတွေကိုခေတ္တရာကြီးရန်နာထတာကြောင့်မြောက်ပြည်သူချို့ကစိုးရိမ်ပူပန်မှုတွေရှိခဲ့တာပါ။ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့အကြံပေးချက်တိုင်းလိုက်လာပြီးတက်နိုင်သမျှအိမ်ထဲမှာနေထိုင်သွားမယ်ဆိုရင် COVID-19 သာမကအခြားကူးစက်ရောဂါတွေကိုလည်းအတိုင်းအတာတစ်ခုထိကာဝယ်ပြီးသားဖြစ်သွားမယ်လို့သိရပါတယ်။ကဝယ်ဆေးထိုးနှံရန်သွားတဲ့အခါမှာတော့မိဘပြည်သူတွေအနေနဲ့အောက်ပါချက်တွေကိုအတိအကျလိုက်နာဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာန Facebook စာမျက်နှာမှာရေးသားဖော်ပြထားတာပါမိမိကိုယ်တိုင်တော်လည်းကောင်းမိမိကလေးကိုတော်လည်းကောင်းမိမိမိသားစုကိုတော်လည်းကောင်း COVID-19 ရောဂါကူးစက်ခြင်းမရှိစေဖို့မိမိကလေးငယ်မရရှိသေးတဲ့ကာဝယ်ဆေးတွေအားလုံးအပြည့်အဝရရှိစေနိုင်မှုနဲ့မိမိကလေးငယ်ကိုကာဝယ်ဆေးနဲ့ကာဝယ်လို့ရတဲ့ယောဂါတွေကကာဝယ်နိုင်စေဖို့အတွက်ကျမရင်းနဲ့အကစားဝန်ကြီးဌာနကအကြံပြည့်ရတွေကိုလိုက်နာပြီးကျမရေးဝန်ထမ်းအနေနဲ့ပူးပေါင်းဆောင်ရွက်ပေးပါလို့ရေးသားဖော်ပြထားတာပါပုံမှန်ကာဝယ်ဆေးထိုးလုပ်ငန်းမှာလာစဉ်ထိုးနှံတိုက်ကြွေးပေးနေတဲ့ကာဝယ်ဆေးအမျိုးအစားတွေဟာအခုဆိုရင် 12 မျိုးအထိရှိလာပြီလို့သိရပါတယ်ပုံမှန်ကာဝယ်ဆေးထိုးဆေးတိုက်အစီအစဉ်မှာ၅မျိုးဆက်ကာဝယ်ဆေးကလည်းတစ်ခုပါဝင်ဖြစ်ထဲသွင်းထိုးနှံတိုက်ကြွေးပေးနေရတာပါအမျိုးသက်ကာဝယ်ဆေးကိုထိုးနှံတိုက်ကြွေးပေးမယ်ဆိုရင်ဘယ်နှကြိမ်ထိုးနှံတိုက်ကြွေးပေးဖို့လိုအပ်နိုင်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါက်တာလင်းကအခုလိုပြောပါဗျာ
။အမျိုးသက်ကာဝယ်ဆေးကသူကဆုံဆုံးမေးအဓိကတော့ဆုံဆုံးနာပေါ့နော်။ဆုံဆုံးနာယောဂါကကျမတို့ကအစတော့၅နှစ်အောက်ကလေးတွေရဲ့ဖြစ်ပွားသေဆုံးမှုရှော့ကျန်တာဆိုတော့ဒီ2လ4လ6လမှ3ချိန်တိုက်ထားရဲဆိုရင်၅နှစ်အောက်မှာကာကွယ်နိုင်တယ်။အထူးသဖြင့်3နှစ်အောက်မှာကာကွယ်နိုင်တယ်။အခုတော့ကျမတို့ကတစ်ပြေးပြေးနဲ့ကာကွယ်ဆေးကလွှမ်းဆုံမှုများလာပြီဆိုတော့ဒီချက်ပို့ပြီးကြကြတန်းတန်းစဉ်းစားတာငါးနှစ်ကြော်တဲ့ကလေးတွေမှာဖြစ်နေသေးတယ်ဆုံဆုံးနာယောဂါအဲ့ဒါကိုဘလို့ထပ်ချမလဲဆိုတော့အဲ့ဒါကိုကျမတို့ကထပ်ဆောင်ထိုးတယ်လို့ခေါ်ပါတယ် booster dose ဆိုခေါ်ပါတယ်အဲ့ဒါငါးမျိုးဆက်ကာကွယ်ဆေးသရုတ်ထအကျဉ်းထိုးပါတယ်ဆက်ချက်လာမှာအဲ့ဒီကလေးတွေက9နှစ်ပြည့်ရင်ပင်စမအကျဉ်းထပ်ရမယ်အဲ့ဒီကလေးတွေကပဲပင်စမအကျဉ်းရပြီးသားကလေးတွေကပဲ9နှစ်နဲ့10နှစ်မှာစတမအကျဉ်းထပ်ရမယ်အဲ့ကလေးတွေအားလုံးကစုံစုံနာမိခိုင်ထွက်ကောတသက်လုံးပူစရာမလိုတော့ဘူးပေါ့နော်အဲ့9နှစ်ကနေ10နှစ်အတွင်းမှာရမယ်ကလေးတွေကတော့တိမ်ကောင်းကင်ဆာကာကွယ်ဆေးနဲ့ပါအထူးတူရရှိသွားမှာဖြစ်ပါတယ်ဟုတ
်ကာကွယ်ဆေးထိုးဆွရဒါမှမဟုတ်ဆေးကမ်းမှာလူစုလူဝေးမဖြစ်အောင်တရက်ကိုကလေး90ဦးသာကာကွယ်ဆေးထိုးနှံတိုက်ကြွေးပေးမှာဖြစ်တာကြောင့်ဆေးရုံတို့မဟုတ်ကျန်းမာရေးဌာနကိုတက်နိုင်သမျှကြိုတင်ဖုံးဆက်ရချင်းယူဖို့လိုတယ်လို့သိရပါတယ်မိမိတို့နေထိုင်ရာတိုင်းဒေသကြီးပြည်နယ်နဲ့မြို့နယ်တွေမှာဆက်သွယ်မေးမြန်းလို့ရနိုင်မဲ့ဖုန်းနံပါတ်တွေကိုလည်းကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ website နဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြပေးထားတာပါမိဘပြည်သူတွေအနေနဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိပြုရမယ့်အချက်တွေကိုလိုက်နာဆောင်ရွက်ရင်မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုပုံမှန်ကာဝယ်ဆေးထိုးအစီအစဉ်မှာပါဝင်တဲ့ကာဝယ်ဆေးတွေကိုထိုးနှံတိုက်ကြွေးလို့ရနိုင်ပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
VOA ရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေရှင်ကျွန်မဆုမြတ်မော်ပါ
မြန်မာနိုင်ငံတပ်သမားရန်တင်ယူတွေကဘဝတွက်တာကျွမ်းကျင်စရာဘာသာရက်ထဲမှာထွန်းထွန်းနဲ့ချိုချိုဆိုတဲ့မျိုးဆက်ပွားဆိုင်ရာပညာပေးသင်ကန်းစာထည့်ဖို့ကိစ္စနဲ့ပတ်သက်လို့အခုရက်ပိုင်းမှာအတော်လေးပြောဆိုဆွေးနွေးနေကြတာတွေ့နေရပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာရောဒီလိုသင်ကန်းစာတွေကိုဘယ်လိုတင်တယ်လဲဆိုတာကိုကြည့်ရအောင်ပါရှင်။အမေရိကန်ကျောင်းတွေမှာလိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးသင်ကြားမှုတွေအကြောင်းကိုအသေးအချာလေ့လာထားတယ်လို့ကိုယ်တိုင်လည်းမိခင်တယောက်အနေနဲ့အတွေ့အကြုံရှိတဲ့စာရေးဆရာမမင်းငင်းကိုမေးမြန်းထားပါတယ်။ဒီမှာကမူလာရန်ကစလို့ကြားမှကွဲပြားတယ်ဆိုတာကိုစပြီးသင်ပေးနေတယ်လို့ဆရာမမင်းငင်းကရှင်းပြပါတယ်
။ဒီမှာသင်တာကကိုဖတ်ဘူးတာရောကိုကလေးတွေရဲ့အတွေ့အကြုံရရောဆိုရင်မူလာရန်ကလေးရတော့လေကိုအင်ကအစိတ်ပိုင်းနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုမိတ်ဆက်ပေးနေပြီ။သူတို့မှကွဲပြားတဲ့ဒီယောက်ျားလေးနဲ့မိန်းကလေးကွဲပြားတဲ့ကိုအင်ကအစိတ်ပိုင်းရှိပြီးတော့ဘာလို့ဆိုတာတွေကိုသူတို့ကသင်တယ်နော်။လူမှုသိပ္ပံလို့ခေါ်မဲ့ဘာသာရပ်ထဲမှာအဲ့ဒါကိုထည့်ပြီးတော့တင်တယ်။တင်ပြီးတော့တကူရေးတန့်ရှင်းရေးပေါ့နော်။အဲ့တော့ကဥစားပေးတာတော့ဘယ်လိုကိုင်းကအစိတ်ပိုင်းမျိုးဘယ်လိုတန့်ရှင်းအောင်ထားရမလဲ။ဘယ်လိုမျိုးဟိုစောင့်ရှောက်တင်နေဆိုတာမျိုးတွေကိုတင်တယ်။ပြီးတော့တကယ်လို့မတန့်ရှင်းမှုဆိုရင်နော်ဘာတွေနောက်ဆက်တွဲဖြစ်နိုင်လဲ။နေမကောင်းဖြစ်တာတို့ဘာယောဂဖြစ်နိုင်တယ်လို့ဆိုတာကိုအဲ့ဒီကလေးကအတန်းအဆင့်လိုက်နည်းနည်းချင်းညှင့်ပြီးတော့တင်သွားတာပေါ့။မူလတန်းတစ်လျှောက်လုံး၆တန်းလောက်ထိရနှစ်ပိုင်း၆ကိုလိုက်ပြီးတော့မှသူတို့ရဲ့ကိုင်းကအစိမ့်ပိုင်းကွဲပြားပုံကြီးတင်နေနောက်ပြီးတော့ဒီခုနပြောတယ်လို့ပေါ့နော်တခုကြီးတန်ရှင်ကြီးတခုကြီးကျမကြီးအဲ့ဒါကိုပဲဥတည်ပြီးသွားပါတယ်
၆တန်းကစတဲ့အလဲတန်းရောက်ရင်တော့ဆယ်ကျော်သက်ကျောင်းသူကျောင်းသားတွေကိုလိမ့်ပိုင်းဆိုင်ရာကျမရဲ့အသိပညာပေးဖို့အတွက်မိဘတွေစီကအရင်ခွင့်ပြုချက်တောင်းပါတယ
်ဒီမှာ၆တန်းနောက်ပိုင်းကိုအလဲတန်းလို့တတ်မှတ်တာပေါ့အဲ့တော့၆တန်းဆိုတော့အသက်၁၂နှစ်လောက်ဖြစ်သွားပြီ။ကျမတို့ဒီမှာက၁၂နှစ်၃နှစ်ဆိုလို့ရှိရင်ထင်းလို့တတ်မှတ်တော့ဆယ်ကျော်တက်လို့တတ်မှတ်တော့ဆယ်ကျော်တက်အရွယ်မှာစပြီးတော့ကိုခန္ဓာအစိတ်အပိုင်းပြောင်းလဲလာတော့အဲ့ဒါကြီးပါလာပြီ။အဲ့တော့မတင်ခင်မှာတည်းကသူတို့ကမိဘတွေကိုစာဖို့ပါတယ်။စာဖို့ပြီးတော့ဒီလိုမျိုးနော်တင်ရိုးတွေကိုသူတို့တင်ပါမယ်နော်ဘယ်လိုကြောင်းရည်ပါပါမယ်အဲ့ဒါကိုတင်မဲ့အတွက်ကြောင့်နော်မိသားစုအကျူသူကအဲ့တော့ family education လို့နာမည်တက်ပြီးတော့ဟိုသင်ခန်းစာကိုနာမည်တက်ပါတယ်အဲ့တော့အဲ့ဒါတင်မယ်အဲ့တော့ကိုကေကလေးကိုတင်ခြင်းနဲ့တင်မလားမတင်ဘူးလားပေါ့နော်တင်ခြင်းနဲ့သူ့သဘောတူရင်လက်မှတ်ထိုးပြီးတော့ form ကိုပြန်ပို့ရတယ်ဆိုတော့အဲ့ဒီနောက်ပိုင်းကျလို့ရှင်တင်ပါတယ်တင်တဲ့အခါကျတော့ကိုသားကိုကျွန်မမေးကြည့်တဲ့အခါကျတော့ကျွန်မသားကအခါပြောတာကတော့ तू ကသူတို့ကိုတင်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်အဲ့ဒါက6တန်းအရွယ်ပေါ့6တန်းအတန်းကိုရောက်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်။မိန်းကလေးကိုမိန်းကလေးတွေရဲ့ခန္ဓာကိုယ်ဖြစ်စဉ်အပြောင်းအလဲဟော်မုန်းအပြောင်းအလဲနော်အဲ့ဒီအချိန်မှာဟိုဘာတွေဖြစ်လာနိုင်နေဆိုတဲ့အကျိုးဆက်တွေအဲ့ဒီအားလုံးကိုဆရာမတွေကတင်တယ်။အဲ့လိုပဲယောက်ျားလေးတွေကိုလည်းယောက်ျားလေးတွေရဲ့ဟိုဟော်မုန်းအပြောင်းလဲခန္ဓာကိုယ်အပြောင်းလဲနောက်တစ်ခါကျတော့အဲ့ဒီအချိန်မှာရှိမဲ့စိတ်အပြောင်းအလဲနော်ကိုယ်အနက်အပြောင်းအလဲရဆိုအဲ့ဒါလေးအကုန်လုံးဖွင့်ထွားပုံလေးအဲ့ဒါလေးကို6တန်းလောက်ကလေးကစပြီးတော့တင်ပါတယ်အချိန်တစ်ချိန်ယူပြီးတော့ပေါ့နော်၃လလည်းဖြစ်ချင်းဖြစ်မယ်ပေါ့နော်ဒီလို spring break အပြီးစာမေးပွဲတွေမတိုင်ခင်လောက်မှာသူတို့ကအဲ့လိုမျိုးတင်တယ်တင်တဲ့အခါမှာအသက်အရွယ်နဲ့အတန်းကိုလိုက်ပြီးတော့သင်ခန်းစာတွေခွဲသွားတာပေါ့ဘယ်အရွယ်မှာပါဘူးသိတင်တယ်ဆိုတာမျိုးခွဲသွားတယ်ခွဲသွားတဲ့အခါကျတော့ဒီမှာအထက်တန်းရောက်လို့ရှိရင်ကိုတန်းပေါ့အထက်တန်းရောက်တဲ့အခါကျတော့ယောက်ျားလေးမိန်းကလေးမခွဲတော့ဘူးအတူတူတင်တယ်ဒါပေမဲ့အဲ့ဒီအချိန်ကိုရောက်လာတဲ့အခါကျတော့သူတို့တင်ရောကတော်တော်လေးမြင့်သွားပြီကျွန်မထင်တယ်ဒီအထက်တန်းကျောင်းပညာရေးထဲမှာတော့သူတို့ကဒါအလုံးကမသိမဖြစ်လို့ယူဆပုံကြတယ်သူတို့အတန်းထဲမှာတင်ပါတယ်အဲ့ဒီညမှာတော့ဘာဒီပါလာပြီလဲဆိုတော့ယောက်ျားလေးနဲ့မိန်းကလေးနဲ့နော်ဒီအချင်းချင်းထိဆက်ရာကနေတွေးသားကိစ္စပါလာပြီဆိုရင်နော်ဆက်ဆံရေးတွေပါလာပြီဆိုရင်ဘလို့ယောဂတွေဖြစ်နိုင်တယ်အဲ့ဒီနောက်ပြီးတော့ဘလို့အန္တရာယ်တွေရှိလာနိုင်တယ်ဘလို့ဆိုးကျိုးတွေရှိလာနိုင်တယ်ဆိုတဲ့ဥစ္စာကိုသင်ပါတယ်သင်ပြီးတော့မှဒါတွေကိုမဖြစ်အောင်ဘလို့ကာကွယ်မလဲနော်ဘလို့တားဆီးမလဲဖြစ်လာရင်ဘလို့ရင်ဆိုင်မလဲအဲ့လိုသင်ခန်းစာအပြည့်အစုံအကုန်ပါပါတယ်
American ကျောင်းတွေမှာအခုလိုမျိုးသင်ကြားပေးတဲ့သင်ခန်းစာတွေကို Sexual Health Education လို့ခေါင်းစဉ်တက်ပါတယ်။လိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးလို့ပြန်ဆိုနိုင်ပါတယ်။လိင်လို့ပြောကြတဲ့အတွက်ကြားရတာရိုင်းသလိုဖြစ်ပေမဲ့ဒါဟာကျန်းမာရေးတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတာကိုလည်းဆရာမမင်းကြီးကထောက်ပြပါတယ်။
လေလို့ကောင်းစင်တက်တာကနော်ဒီကျမတို့ဒီလူတွေထင်နေကြတယ်လို့ကာမဟိုဆက်ဆံမှုတစ်ခုတည်းကိစ္စမဟုတ်ပါဘူးလေဆိုတာဒီကိုအင်ကအစိတ်ပိုင်းနဲ့နော်ဒီကျမမျိုးပွားနိုင်တဲ့ကိုအင်ကအစိတ်အပိုင်းပေါ့အဲ့ဒီလိုအစိတ်ပိုင်းနဲ့ပတ်သက်ပြီးပြောတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိင်ကျမရေးလို့ပြောမယ်ပေါ့ဆိုပါတော့အဲ့လိုမျိုးပြောမယ်ဆိုရင်လင်ပညာရေးလို့ပြောမယ်ဆိုရင်အဲ့ဒါဒီကျမရေးကြီးတစ်ခုလုံးရဲ့မဖြစ်မနေပါရတဲ့အစိတ်ပိုင်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီအစိတ်အပိုင်းကိုဒီကျောင်းသူကျောင်းသားတွေဟာသိကိုသိတဲ့တယ်လို့လေကျမကထင်ပါတယ်။ဒါကြောင့်ကျမသားသမီးတွေတော့ကလေဒီသမီးဝတားဝကျမကဒီကျောင်းကတင်မလား သဘောတူလာလို့မေးတဲ့အချိန်မှာကျမလူလူလာလာပဲသဘောတူတယ်လို့ချက်ချင်းပဲဟိုကျမနော်နံပါတ်ထိုးခဲ့ပါတ
ယ်မြမရင်ကျေးဘုံအရာမိဘနဲ့တာသမီချာမှာလိမ်မိုင်းဆိုင်ရာတည်တည်နဲ့ဘဟုတုတမျိုးပွန့်ပွန့်လင်းလင်းပြောလို့မရှိတာကြောင့်ကျောင်းထဲမှာစနေတကြတင်ပေးတာကိုသားသမီးအတွက်အကျိုးရှိတယ်လို့လည်းသူကမြင်ပါတယ်
။ကျမတည်တလို့ဆိုလို့ရှိရင်တချို့တင်ကန်းစာတွေပေါ့နော်။ဟိုကျမကလေးကိုကျမထပ်ပြီးတော့တည်ချအောင်မေးကြည့်တဲ့အခါမှာတချို့ကျမရင်းနဲ့ပတ်သက်တဲ့ဟိုနည်းနည်းနည်းနည်းတင်ကန်းစာတွေဆိုလို့ရှိရင်ကျမရေးဌာနကနေလာတင်ပေးတယ်လို့ပြောပါတယ်။နော်။နောက်တစ်ခါလူမှုဆက်ဆက်ရေးနဲ့ပတ်သက်လို့ရှိရင်လည်းလူမှုရေးဌာနက social worker တွေပေါ့နော်။သူတို့တွေကလာတင်ပေးတယ်လို့ပြောပါတယ်။ဆိုတော့ကပို့ပြီးတော့စနစ်ကျတဲ့တင်ချာရေးကိုရတဲ့အတွက်ကလေးတွေဒီသူတို့မဖြစ်မီရင်ဆိုင်ရမယ်ဆေချော်တဲ့အရွယ်မှာဂျုံရမယ်နော်ဟိုမုံအပြောင်းလေးပြဿနာတွေနော်လီအင်ကာအခြေအနေအပြောင်းလေးတွေအားလုံးကိုသိပ္ပံကြီးချတည်သွားပြီးတော့စနစ်တကျကာကွယ်နိုင်ရင်ကျွန်မထင်ပါတယ်ကျောင်းပညာရေးကပေးတဲ့သင်ခန်းစာဖြစ်တဲ့အတွက်ကြောင့်ကောင်းကျိုးရတာအများဆုံးသွားပါတယ်ဒါကြောင့်အဲ့လိုယုံကြည်တဲ့ဟိုယုံကြည်ချက်တွေပဲကျွန်မကတော့ဒီလိုတည်ယူတင်တန်းပေးတာကိုကျွန်မလက်ခံပါတယ်
American ပြည်တော်စု Maryland ပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမင်းငိမ့်ဖြစ်ပါတယ်။ဒီသင်ခန်းစာတွေကြောင့်တကိုယ်ရေးတန်ရှင်းရေးကစလို့ကျန်းကျန်းမာမာနေထိုင်ရမယ့်နည်းလမ်းတွေအတိုင်းသူ့ရဲ့သားသမီးတွေလိုက်နာကြတာကကောင်းကျိုးတက်ရောက်မှုဖြစ်တယ်လို့ဆရာမမင်းငိမ့်ကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ American Pharmacy မှာ Corona Virus ကရောဂါကြောင့်သေဆုံးရသူကအခုဆိုရင်3သိန်းနီးပါးရှိနေပြီဖြစ်ပြီးကမ္ဘာတစ်လုံးမှာတော့3သိန်းခွဲကျော်ရှိနေတယ်လို့ American John Hopkins Tech သူစစ်တမ်းမှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်ဖျက်မြခြင်းအားဖြင့်လူငယ်အလုပ်သမား6ယောက်မှာတယောက်ထက်မကအလုပ်မလုပ်နိုင်ပဲဖြစ်သွားအောင်နဲ့ဒါဟာအမေရိကတိုက်နိုင်ငံတွေမှာအဆိုးဝါးဆုံးဖြစ်နေတယ်လို့ကုလသမဂ္ဂအလုပ်သမားအဖွဲ့ ILO ကဗိုလ်တဖူးနဲ့ဂျနီဗာဇင်းဆန်ရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်လုံးရင်ဆိုင်နေရတဲ့ဒီကရောဂါကအလုပ်ကိုင်ဖို့ဘယ်လိုတက်ရောက်မှုရှိလဲဆိုတာကို ILO ကသရုတ်ထမြောက်အစီရင်ခံစာထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံတွင်အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေလောက်ရမှာအတူတူပူးပေါင်းဆောင်ရွက်သဘောတူညီချက်တရက်ကိုမြန်မာနိုင်ငံစီမံကိန်းဗဏ္ဍာရေးနဲ့ဆက်မှုဝန်ကြီးဌာနနဲ့စင်ကာပူနိုင်ငံ Infrastructure Asia IA တို့လက်မှတ်ရေးထိုးခဲ့ပါတယ်။အခုလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံရဲ့ရေရှည်တည်ထောင်ခန့်မြဲစီမံကိန်းတွေနဲ့ကပ်ညီတဲ့အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုအချက်အလက်တွေရရှိဖို့အထောက်အကူပြုမှာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆက်မှုလုပ်ငန်းရှင်တွေကကိုရိုနာဗိုင်းရပ်စ်ကြောင့်ငွေရှင်းပေးဖို့ပြက်ကွက်နေတဲ့နာမည်ကြီးအနောက်တိုင်းဖက်ရှင်ကုမ္ပဏီတွေကိုအမိပြက်ဆင်းနဲ့ထည့်သွင်းမယ်လို့ဗိုလ်တဖူးနေမှာပြောပါရယ်။ကမ္ဘာပေါ်မှာတရုတ်ပြည်ရန်ဘင်္ဂလားဒေ့ရှ်ဟာအနောက်နိုင်ငံတွေကိုအဝတ်ထည်ဒုတိယအများဆုံးတင်ပို့နေတဲ့နိုင်ငံဖြစ်ပါရယ်။ Twitter နဲ့မနေ့ကသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ချစ်မခင်ရတပ
ါ This program has come to you from the Voice of America, Washington.